Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဇွန်လ16ရက်တနင်္ဂနွေနေ့မနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube စာမျက်နှာတွေကပါတပြိုင်နက်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကြော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်တန်လွင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ်
။ Switzerland မှာကျင်းပါတဲ့ Ukraine ငြိမ်းချမ်းရေးထိပ်သီးနေလာကံကိုနိုင်ငံပေါင်း90ကျော်တက်ရောက်ပြီမယ်။ရုရှားတော့မပါပါဘူး။ယူကရိန်းရဲ့စွန့်အင်ကဏ္ဍနဲ့လူသားစာနာမှုအကူအညီဖြစ်တဲ့ဒေါ်လာ 1.5 ဘီလီယံကျော်ပေးမယ်လို့အမေရိကန်ဒုသမ္မတကပြောပါတယ်။ဂါဇာအဖြစ်ရရေးအီဂျစ်ကာတာကိုစလေတွေဟားမတ်စ်နဲ့မကြခင်မှာတွေ့ဆုံတယ်လို့ကံလုံကျုံရေးအကြံပေးကပြောပါတယ
်။အခုလိုသတင်းတွေပြီးမှတော့ဒို့အတန်ဒီမိုကရေစီလူ့ခွင့်ရင်းနဲ့ကစ်တိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာသီနဲ့အနာဂတ်ကဘာသတင်းတွေကတူတာစားတဲ့ဘတ်စင်ကန္တာတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ချန်းအေးကပြောပြပေးပါမယ
်။ရုရှားရဲ့ယူကရိန်းချစ်ချော့စစ်ဆုံးသတ်နိုင်မှုရည်ရွယ်တဲ့ငြိမ်းချမ်းရေးထိပ်သီးညီလာခံကိုစနေနေ့ကဆွစ်ဇာလန်မှာစတင်ခဲ့ပြီးနိုင်ငံပေါင်း90ကျော်ကခေါင်းဆောင်တွေစုဝေးခဲ့ကြပေမဲ့ရုရှားကိုယ်စားလှယ်အဖွဲ့တော်ပါဝင်ခြင်းမရှိသလိုတရုတ်နိုင်ငံကလည်းတက်ရောက်ခြင်းမရှိပါဘူး။နာမည်ကျော်လူဆန်းရေရင်ကြီးအနေကဘာဂန်စတော့အဖမ်းဖြေဟိုတယ်မှာကျင်းပတဲ့ဒီညီလာခံမှာကမ္ဘာခေါင်းဆောင်တွေဟာယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီအဆိုပြုထားတဲ့အချက်၁၀ချက်ပါငြိမ်းချမ်းရေးအစီအစဉ်ကိုထောက်ခံပေးပြီးယူကရိန်းစစ်ပွဲအဆုံးသတ်ရေးရုရှားကိုဖိအားပေးဖို့ရှိပါတယ်။ဆွေးနွေးပွဲတွေအတွင်းမှာဆက်လိုက်ခါပြဿနာနဲ့နျူကလ িয়ার လုံခြုံရေးလိုစစ်ပွဲကြောင့်ဖြစ်ပေါ်နေတဲ့ခြေပြန့်တဲ့စိုးရိမ်ချက်တွေကိုဆွေးနွေးဖို့ရှိပြီးယူကရိန်းစစ်ပွဲမှာရုရှားကိုရန်လိုသူဖြစ်သတ်မှတ်မဲ့ဆုံးဖြတ်ချက်မူကြမ်းကိုရနိုင်ဖို့မျှော်လင့်ထားကြောင်းသတင်းရင်းမြစ်တွေကပြောပါတယ်။ယူကရိန်းသမ္မတဇယ်လန်စကီရဲ့စနေနေ့ညီလာခံမိန့်ခွန်းထဲမှာတော့သူရဲ့အဆိုပြုချက်တွေကိုတက်ရောက်လာတဲ့တခြားနိုင်ငံတွေကသဘောတူညီပြတာနဲ့ဒါကိုရုရှားနိုင်ငံကိုပေးပို့มาဖြစ်ပြီးအဲ့ဒီနောက်မှာတော့ဒုတိယအခြေမြောက်ငြိမ်းချမ်းရေးထိပ်သီးအစည်းအဝေးကျင်းပကစစ်ပွဲတကယ်အဆုံးသတ်နိုင်ရေးဆွေးနွေးကြမယ်လို့ပြောပါတယ်။နှစ်တာကျင်းပမဲ့ဒီညီလာခံကနေတရားမျှတတဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုမျှော်လင့်ကြောင်းလည်းယူကရိန်းခေါင်းဆောင်ကပြောပါတယ်ခင်ဗျာ။ American ဒုတိယသမ္မတကမလာဟဲရစ်ဟာယူကရိန်းရဲ့စွန့်အင်ကဏ္ဍနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်ချက်တွေအတွက်ဒေါ်လာ 1.5 ဘီလီယံကျော်အကူအညီပေးကြောင်းစနေနေ့ကကြေညာခဲ့ပြီးအမေရိကန်ရဲ့ယူကရိန်းပေါ်မရင်းမရိုင်တဲ့ပံ့ပိုးကူညီမှုတွေကိုဂရိပြုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံမှာကျင်းပနေတဲ့ယူကရိန်းငြိမ်းချမ်းရေးထိပ်သီးအစည်းအဝေးမှာဟဲရစ်ဟာယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့လည်းတွေ့ဆုံခဲ့ပြီးတရားမျှတပြီးရေရှည်တည်တဲ့ငြိမ်းချမ်းရေးကိုထောက်ခံတဲ့အနေနဲ့ယူကရိန်းနဲ့ကမ္ဘာတစ်ဝန်းကခေါင်းဆောင်အနေနဲ့တူရပ်တည်ဖို့ဆွစ်ဇာလန်ကိုလာတာဖြစ်ကြောင်းပြောပါတယ်။သမ္မတဂျိုးဘိုက်ဒန်ကိုစားတက်ရောက်တဲ့ဒုတိယသမ္မတဟဲရစ်ကဒီစစ်ပွဲဟာရုရှားသမ္မတဗလာဒီမီယာပူတင်အတွက်လုံးဝကြာရှုံးမှုတစ်ခုလို့ဆိုပြီးယူကရိန်းကိုပြန်လည်တိစောက်အောင်မှာအမေရိကန်ကကူညီဖို့ကတိပြုတယ်လို့ဆိုပါတယ်။ယူကရိန်းကိုထောက်ပံ့မဲ့ဒေါ်လာ 1.5 ဘီလီယံကတိကွက်ထဲမှာစွန့်ရင်အရင်းမြစ်တွေအတွက်ရမုံငွေအသစ်ဖြစ်ဒေါ်လာ 1,500 ပေါင်မှာဖြစ်တယ်လို့ယူကရိန်းကစွန့်ရင်အခြေခံအဆောက်အအုံတွေပြုပြင်နေတဲ့တခြားလိုအပ်ချက်တွေအတွက်အရင်ကကြေညာထားတဲ့ရမုံငွေဒေါ်လာ 324 တန်းလည်းပါဝင်ပါတယ်။ဒီကူညီတွေကရုရှားရဲ့တိုက်ခိုက်မှုကြောင့်ထိခိုက်နေတဲ့ယူကရိန်းရဲ့စွန့်ရင်အခြေခံအဆောက်အအုံကိုပြန်လည်ပြုပြင်ပြီးစွန့်ရင်စနစ်ကိုပြုပြင်ချက်ထွင်နိုင်ဖို့ရည်ရွယ်ကြောင်းကမလာဟဲရစ်ရဲ့ရုံးကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုက်ဒန်ကမ်းလှမ်းထားတဲ့ဂါဇာအဖြစ်ရရေးအစုပြုချက်82ရင်းနီးလမ်းရှာဖို့အတွက်ခါတာနဲ့အီဂျစ်နိုင်ငံတွေကဆက်စပ်ညှိနှိုင်းမှုတွေဟာမကြာခင်မှာဟားမတ်စ်အဖွဲ့နဲ့တွေ့ဆုံဖို့ရှိနေကြောင်းအင်ဂျီရောအမျိုးသားလူမျိုးရေးအကြံပေးဂျိတ်ဆူလဘန်ကစနေနေ့မှာပြောပါတယ်။သဘောတူညီချက်ရနိုင်မဲ့လမ်းကြောင်းတစ်ခုရှိနေဆဲဖြစ်ပြီးကတနဲ့အစ်ချစ်နိုင်ငံကကိုယ်စားလှယ်တွေဟာဟားမတ်စ်နဲ့တွေ့ဆုံစကားပြောဆိုကဘယ်ချက်တွေကဖြစ်နိုင်ပြီးဘယ်ချက်တွေကတော့မဖြစ်နိုင်ဘူးဆိုတာတွေကိုညှိနှိုင်းသွားမယ်လို့ဆိုပါတယ်။အခုကမ်းလှမ်းထားတဲ့အဖြစ်ခက်ရေးဆိုင်အစုပြုချက်ကိုဟားမတ်စ်ကချိုးဆိုပေမဲ့ဘယ်သဘောတူညီချက်မျိုးမဆိုကစစ်ပွဲအဆုံးသတ်ရေးဖြစ်ရမယ်ဆိုတဲ့အချက်ကိုပြန်လည်တောင်းဆိုထားပြီးဒါကိုအစ္စရေးဘက်ကလက်မခံဖြစ်နေတာပါ။အစ္စရေးဘက်ကပုံဖော်ပြောဆိုချက်မှာတော့အမေရိကန်ညီညာရေးအစုပြုချက်အစ်စ်ကိုဟားမတ်စ်ရဲ့တုံ့ပြန်မှုကလုံးဝပယ်ချတယ်လို့ဖြစ်နေတယ်လို့ဆိုထားပါတယ်။ဆိုလိုပါကတော့ဆူလဘန်ကတော့ဟားမတ်စ်ရဲ့တုံ့ပြန်မှုကိုအမေရိကန်တာဝန်ရှိသူတွေကအနီးကပ်လေ့လာခဲ့တဲ့ဆိုပါတယ်ဟားမတ်စ်ဘက်ကတချို့တောင်းဆိုချက်တွေဟာမျှော်လင့်ထားတဲ့အရာတွေဖြစ်ပြီးလိုက်လျောပေးနိုင်ပေမဲ့တချို့အချက်တွေကတော့သမ္မတဘိုင်ဒန်အဆိုပြုထားတဲ့အရာတွေနဲ့ကုလသမဂ္ဂလူမျိုးရေးကောင်စီကထောက်ခံပေးထားတဲ့အချက်တွေနဲ့ကွဲလဲနေတယ်လို့ဆူလဘန်ကပြောပါတယ်ခင်ဗျာ
အဲ့ဒါမနေ့ဗက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ 5.24 kHz 12.13 မြ ဟိုက်ဒရိုမီတာ40 kHz 9139ဟိုက်ဒရိုမီတာ51 kHz 5805နဲ့ဟိုက်လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တနင်္လာနေ့မနက်ခင်း view ရဲ့သတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာ။ရှမ်းပြည်နယ်အရှေ့မြောက်ပိုင်းဝါကူပိုင်းအုတ်ချွခွင့်ဒေသမှာခဲမဖြူလို့ခေါ်တဲ့တန်ဖြူပစ္စည်းတွေတည်ယူရောင်းချခွင့်ကိုဒေသအာဏာပိုင်တွေကတောက်ချနေကပြန်လည်ခွင့်ပြုလိုက်ကြောင်းကြည့်ရှုခွင့်ရတဲ့ခွင့်ပြုမိန့်ကိုကိုးကားပြီးရိုက်တာသတင်းကဖော်ပြပါတယ်။ဝါဒေသဆက်မှုနဲ့တပ်ထုတွင်ဖြူတွေကဇွန်လ10ရက်နေ့ရက်စွဲနဲ့လက်ကျန်ခဲမဖြူတွေတင်ပို့ခွင့်ကိုတောင်းခံခဲ့တာဖြစ်ပြီးဒါကိုဝါဘဟုစီးပွားရေးစီမံကိန်းကော်မတီကဇွန်လ14ရက်နေ့ကခွင့်ပြုပေးခဲ့တာပါ။ထုတ်ပြန်ချက်ထက်မှာတပ်ထုတွင်အလုပ်သမားတွေကိုလစာပေးဆောင်နိုင်မှုခက်ခဲနေလို့လက်ကျန်ခဲမဖြူတပ်ထုတွေကိုတင်ပို့ခွင့်ပြုကြောင်းဖော်ပြထားပါတယ်။လက်ကျန်ခဲမဖြူကတန်ချိန် 11,852 တန်ရှိနေကြောင်းအကြောင်းကြားစာမှာဖော်ပြပါတယ်။အခုလက်ကျန်ခဲမဖြူတွေကိုဘယ်နေရာကိုတည်ခွင့်ပြုတယ်ဆိုတာကိုဖော်ပြမထားသလိုခဲမဖြူ24ခွင့်လုပ်ငန်းတွေတရားဝင်ပြန်လည်ခွင့်ပြုတာဟုတ်မဟုတ်လဲရှင်းလင်းဖော်ပြမထားပါဘူး။တပ်ထုတွေလုပ်ငန်းတွေကိုစစ်ဆေးစရာရှိတယ်ဆိုပြီးအကြောင်းပြချက်နဲ့မနေ့ဩဂတ်လကစပြီးခဲမဖြူ24ခွင့်ကိုဝါဒေတာအာဏာပိုင်တွေကပိတ်ပင်ခဲ့ပြီးဧပြီကစပြီးတည်ယူပို့ဆောင်ခွင့်တွေရပ်ဆိုင်းခဲ့တာပါ။ချက်လက်တွေကဝါဒေတာမှာကမ္ဘာတန်ဖြူထုတ်လုပ်မှုရဲ့ဆယ်ရာခိုင်နှုန်းဝန်းကျင်ထွက်ရှိနေတာဖြစ်လို့အဲ့လိုပိတ်ပင်ခဲ့မှုကြောင့်ကမ္ဘာတန်ဖြူဈေးလည်းမြင့်တက်ခဲ့ပါတယ်။တရုတ်နိုင်ငံကကုမ္ပဏီတွေဟာမြန်မာနိုင်ငံခဲမဖြူတွေကိုအဓိကဝယ်ယူနေတာလည်းဖြစ်ပါတယ်ခင်ဗျာ။တောင်တရုတ်ပင်လယ်မြေမှာဖိလစ်ပိုင်ရဲ့ကမ်းဦးရေတိမ်ပိုင်းပင်လယ်ရေအောက်ကျမ်းပြင်ပိုင်းနဲ့သတ်မှတ်ချက်ကိုတရားဝင်အသိမှတ်ပြုပေးဖို့ကုလသမဂ္ဂကိုစနေနေ့ကတောင်းဆိုလိုက်ကြောင်းဖိလစ်ပိုင်နိုင်ငံခြားရေးဌာနကကြေညာပါတယ်။ဒီထဲမှာတယန်ဇတ24ခွင့်လည်းပါဝင်နေဆိုပါတယ်။တောင်တရုတ်ပင်လယ်ပြင်ရဲ့အများစုကိုတရုတ်ကသူပိုင်ဖြစ်တောင်းဆိုနေချိန်မှာဖိလစ်ပိုင်ကကမ်းဦးရေတိမ်ပိုင်းကန့်သတ်ချက်များဆိုင်ရာကုလသမဂ္ဂကော်မရှင် UNCLOS ကိုအခုလိုတောင်းဆိုလိုက်တာပါ15နှစ်ကြာသိပ်ပံနှိကျသူတေသနာလိလာချက်တွေကိုကုလသမဂ္ဂကိုပေးပို့ခဲ့ပြီးဖိလစ်ပိုင်အနောက်ပိုင်းကပါလမန်ပြည်နယ်ကမ်းလွန်ကပင်လယ်ရေအောက်နယ်မြေပိုင်ဆိုင်မှုကိုအသိမှတ်ပြုပေးဖို့တောင်းဆိုရလို့ဆိုပါတယ်ဒီတောင်းဆိုချက်နဲ့ပတ်သက်ပြီးတရုတ်နိုင်ငံကအခုချက်ချင်းတုံ့ပြန်တာမျိုးမရှိသေးပေမဲ့ဖိလစ်ပိုင်ရဲ့လုပ်ရက်ကိုကန့်ကွက်သွားဖွယ်ရှိပါတယ်ကုလသမဂ္ဂပင်လယ်ဥပဒေဆိုင်ရာသဘောတူစာချုပ်အရအသိမှတ်ပြုပေးဖို့ဖိလစ်ပိုင်ကတောင်းဆိုတဲ့အထက်မှာတရုတ်၊ဗီယက်နမ်၊မလေးရှား၊ဘရနိုင်း၊ထိုင်ဝမ်နိုင်ငံတွေကြားပိုင်ဆိုင်မှုငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွေကစပါတလီကျွန်းစုကျွန်းငယ်တွေတန်တာကြောက်တန်းတွေပါဝင်ပါတယ်။1982ခုနှစ်ကုလသမဂ္ဂသဘောတူညီချက်အရကာယူရန်နဲ့ဆက်ဆက်နေတဲ့နိုင်ငံတစ်နိုင်ငံဟာကမ်းဦးရေတိမ်ပိုင်းအတွင်းသယံစတာထုတ်ယူသုံးစွဲခွင့်ကိုတည်ဆံလုပ်ပိုင်ခွင့်ရှိပြီးရေမိုင်350အထိတူးဖော်မှုတွေလုပ်နိုင်ပါတယ်။ဒါပေမဲ့ဖိလစ်ပိုင်ရဲ့ကမ်းဦးရေတိမ်ပိုင်းကဗီယက်နမ်နိုင်ငံအပါအဝင်တောင်တရုတ်ပင်လယ်ထဲကတခြားကမ်းရိုးတန်းနိုင်ငံတွေနဲ့ထပ်နေတာဖြစ်ပါတယ်ခင်ဗျာ။ဆော်ဒီအာရေဗျနိုင်ငံမှာစနေနေ့ကအစ္စလမ်ဘာသာဝင်တွေရဲ့ဟတ်ဖျားဖူးခီးစဉ်ဒုတိယနေ့မှာမက္ကာမြို့တော်ရဲ့အရှိတောင်12မိုင်ခွာကဂီယူနာတောင်တော်လို့အမည်ရတဲ့အာရဖတ်တောင်ပေါ်မှာကဘာတဝမ်းကမွတ်စလင် 1.83 တန်းကျော်အားစုဝေးကြပြီးဝိပုစုတောင်းပွဲနဲ့ဘာသာရေးဆိုင်ရာစင်ကြင်သုံးသပ်မှုတွေလုပ်ခဲ့ကြပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့တမန်တော်မိုဟမ်မက်ဟာဒီတောင်ပေါ်မှာလွန်ခဲ့တဲ့နှစ်ပေါင်း1435ခုနှစ်ကနောက်ဆုံးတရားတော်ကိုဟောကြားခဲ့တယ်လို့ယုံကြည်ထားကြတာပါဒီတရားထဲမှာမွတ်စလင်တွေကြားဒန်တူညီမျှမှုနဲ့စီလုံးညီမှုရရှိရေးကိုတောင်းဆိုခဲ့တယ်လို့ဆိုပါတယ်ဒီအာရဗတ်တောင်တော်ပေါ်မှာစုဝေးခြင်းကထုံးတမ်းဆန္ဒရဟတ်ဖျားဖူးခီးစင်ရဲ့အထွတ်ထိပ်နေ့ဖြစ်သတ်မှတ်ကြပါတယ်ကမ္ဘာပေါ်မှာအကြီးဆုံးဘာသာရေးပွဲတစ်ခုဖြစ်တဲ့ဟတ်ဖျားဖူးခီးစင်ကိုတောက်ကြနေရတရားဝင်စတင်ခဲ့တာဖြစ်ပါတယ်ဒီနေ့မှာဖျားဖူးအရေးအတွက် 1.83တန်ကျော်ရှိပြီဒီအီတက်ဟာမနစ်ကလာတဲ့အရေးအတွက်တိတိမ84တန်းထက်အနည်းငယ်ရွံ့နေပါတယ်ဒီနေ့ hash အချိန်ဟာဒေတာထဲမှာအစ္စရေးဟာမတ်စစ်ပွဲပြိပခအရှိန်မြင့်နေခြင်းလည်းဖြစ်ပါတယ်ဂါဇာတောင်ပိုင်းအီဂျစ်နေဆက်ကရာဖာနေဆက်ဖြတ်ကျော်စကန်ကိုမေလကလေးကပိတ်ထားလို့အခုနှစ်မှာ hash ခီးစင်ကိုဂါဇာကပါလက်စတိုင်းတွေတွားရောက်နိုင်ခြင်းမရှိပါဘူးခင်ဗျာ
သတင်းတွေကိုကိုငိမ့်ချန်အေးပြောပြသွားတာပါ VOA American အတန်ရဲ့တင်းငွင်အနေနဲ့မနက်ဖက်အတန်လွင့်အစည်းအဝေးတွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်တက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကန်တာတွေကိုတင်ဆက်ပါတော့မယ်ပထမဦးဆုံးတော့ဒုအတန်အစည်းအဝေးနဲ့စတင်ပါမယ်မြန်မာနိုင်ငံမှာလူမျိုးဘာသာအသားအရောင်ခွဲခြားဆက်ဆံမှုမရှိဘဲဒန်းတူညီမျှတဲ့ Federal Democracy စနစ်ပေါ်ပေါက်လာဖို့မျှော်လင့်နေကြသူတွေထဲမှာမွတ်စလင်တွေလည်းပါဝင်ပါတယ်သူရဲ့သဘောထားတချို့ကိုစူးစိပြီး Frontier မြန်မာဝိုင်းတော်သားတွေကတင်ပြထားပါတယ
်ကျွန်တော်ကြောက်ပြီးဆိုနေရသူကအဖြစ်ရခေါ်တယ်သူကဒါပေါ်ကဆက်ဆံမှုမရှိအောင်ဒီလိုအမိန့်ထုတ်တယ်ဒီကနေ့ထုတ်တယ်အဲ့လိုမျိုးဖြစ်တာ
တိုင်းပြည်ရဲ့အနာဂတ်ကိုတော့ကျွန်တော်တို့ကလူလူချင်းမြင်နေ ဲ့ဖက်ဒရယ်ဒီမိုကရေစီနဲ့ကိုကျွန်တော်တို့ကမြင်စေခြင်းနဲ့အဲပြီးတော့ကြတာအသားရောင်လူမျိုးဖားတာအဲခေါ်ကြမှုမရှိတဲ့စနစ်မျိုးကိုကျွန်တော်တို့လိုချင်တယ်ပေါ့နော
်မြေဦးတော်လန်ကြီးဟာလူတိုင်းပေါ်ခွဲခြားမှုမရှိပဲတန်းတူညီမျှအခွင့်အရေးတွေရရှိတဲ့အနာဂတ်ဒီမိုကရေစီနိုင်ငံတော်ကိုဖော်ဆောင်နိုင်မှုရည်မှန်းချက်ရှိကြပါတယ်အချို့မွတ်စလင်ဘာသာဝင်တွေကတော့ပြီးခဲ့တဲ့အချိန်ကာလတွေကသူတို့အပေါ်စိတ်ပျက်စရာခွဲခြားဆက်ဆံမှုတွေရှိခဲ့ပေမဲ့လည်းအခုချိန်မှာဒီမိုကရေစီရည်မှန်းချက်အတွက်သူတို့ဘဝကိုရှင်ပြီးအန်ရီရီကြားမှာတိုက်ပွဲဝင်နေကြပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင်ဖော့ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Foundation Hero Day ကကူညီပံ့ပိုးပေးထားတာပါဒီအစီအစဉ်ကိုတော့ဒို့အတန်ရဲ့သတင်းတောက်တွေကရေးသားတင်ဆက်သွားမှာဖြစ်ပါတယ်ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နမဲတချို့ကိုပြောင်းလဲအသုံးပြုထားပါတယ
်အာနာသိမ့်တဲ့အချိန်မှာကျွန်တော်တို့စိတ်ထမှာဟိုပြောမပြတဲ့အောင်ခံစားရတာပေါ့အာနာသိမ့်လိုက်ပြီးဘယ်လိုမျိုးဖြစ်ကုန်ပြီလို့ဆိုကြတာအတွေ့အော်ဝင်တာပေါ့နောက်ပိုင်းမှာအာနာသိမ့်ပြီးနောက်ပိုင်းမှာဆန္ဒပြပွဲလုပ်တယ်အဲပြီးတော့ကျမှကျွန်တော်အဲဒီဘက်အဲတောင်းပေါ်ဒေသကိုဖောက်ခဲ့ပေါ့နေကျွန်တော်ကွာတို့တော်တိုက်နေအောင်ဟုတ်လဲပါမယ်ဆိုကြတော့အဲဒီသောစာခုခဲ့ရပေါ့ဘယ်တော့ဆီရာဆိုကြတော့ကျွန်တော်တို့ရဲ့ဘွားကငငယ်လေးတော့ကတိုင်းသူသားရဲ့ဖိနှိပ်မှုကျွန်တော်တို့ကြုံခဲ့ရတယ်လေ
ရဲဘော်စာဟစ်ကချင်းပြည်နယ်ကတော်လန်ရေးတပ်သားတယောက်ဖြစ်ပါတယ်အသက်25နှစ်အရွယ်ရှိတဲ့သူဟာအညာသားတယောက်ဖြစ်ပြီးမြန်မာနိုင်ငံမှာကိုဗစ်ရောဂါတွေစဖြစ်ချိန်တုန်းကတက္ကသိုလ်တတိယနှစ်တက်နေတဲ့ကျောင်းသားတဦးဖြစ်ပါတယ်ကိုဗစ်ကြောင့်ကျောင်းနေပိတ်ခဲ့ရချိန်မှာတော့မိသားစုရဲ့စီးပွားရေးလုပ်ငန်းကိုကူညီနေခဲ့ပါတယ်။ဒါပေမဲ့အကြောင်းပြန်တက်ပြီးကျောင်းပြီးရင်စက်ချိန်နေအဖွဲ့ဝင်ဖြစ်ပရိုက်တာတွေလုပ်ဖို့စီစဉ်ထားခဲ့တာပါ။ဒါပေမဲ့2021ခုနှစ်မှာစစ်တပ်ကအာဏာသိမ်းလိုက်ချိန်မှာတော့စစ်တပ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပြီးအဲဒီနောက်မှာတော့လက်နက်ကင်တော်လှန်ရေးတွေကိုပါဝင်ခဲ့ပါတော့တယ်။ရဲဘော်စာဟဲ့ရဲ့တော်လန်ရေးမှာပါဝင်မှုအဆုံးဖြတ်ချက်ဟာသူ့ရဲ့ဘဝကိုအပြောင်းအလဲဖြစ်စေခဲ့ပြီးမိသားစုကိုအဓိကရိုက်ခတ်ခဲ့ပါတယ်။သူ့မိဘတွေဟာဒလန်တွေကစောင့်ကြည့်တာကိုခံရတဲ့အတွက်သူတို့ရဲ့အိမ်ကိုအလောတကြီးနဲ့ဈေးလျှော့ရောင်းခဲ့ရပါတယ်
။ကျွန်တော်ရက်ွက်ထဲကလည်းဒလန်အများရဲ့ပေါ့စစ်မှုတန်းဟောင်းနေတဲ့ဆိုတော့ကျတော့မြန်မြန်ပြေးချင်တာနဲ့အချိတ်တော့ပြိမခံတော့ဘူးတဲ့အပါအဲ့ဒါအိမ်ရွှေ့လိုက်ရတယ်အိမ်ရွှေ့ပြီးတော့ကျတော့အဲအခုကြလည်းအိမ်ရွှေ့ရဲ့နေရာမှာအမေနဲ့အဖေနဲ့နှစ်ယောက်လုံးနေလို့မရဘူး။နည်းနည်းလမ်းနေတဲ့အတွက်ကြောင့်မလို့အဖေကတနေရအမေကတနေရစီဝါရရနည်းနည်းကြက်သေးတော့ပေါ့အရင်ထက်တော့
ရဲဘော်ဇာဟစ်ရဲ့ဇလန်းကထူးထူးခြားခြားတော့မဟုတ်ပါဘူး။လူငယ်ထောင်ပေါင်းများစွာဟာတော်လန်ရေးတပ်ဖွဲ့တွေကိုဝင်ရောက်ခဲ့ကြပါတယ်။ဒါရီရဲ့အကျိုးဆက်ကတော့အဲ့ဒီလူငယ်များစွာရဲ့မိသားစုတွေကိုစိုးကျိုးတက်ရောက်စေခဲ့တာပါ။ကိုဇာဟစ်ကသူ့ရဲ့တပ်ဖွဲ့ထဲမှာတူဦးတီသောမွတ်စလင်ရဲဘော်ဖြစ်ပါတယ်။ဒါပေမဲ့တော်လန်ရင်မှာတော့တူဦးတီသောမွတ်စလင်ရဲဘော်မဟုတ်ပါဘူး။အဲ့ဒီထဲကပါဝင်နေသူနောက်တူကရဲဘော်မီးလေးပါ။သူကမြို့ဝကျုံးမော်ဒေသကဖြစ်ပြီးအခုတော့အညာမှာတိုက်ပွဲဝင်နေပါတယ်
။စာနေရင်လည်းစိတ်ဆုံးခဏပြရဲ့အချင်းမိတိုင်းကိုခဏပြခဲ့ပြီးတယ်။ဒီမှာတကယ်ချင်းနဲ့ဒီမှာတို့ကိုမိုင်းနဲ့အဲ့လိုမျိုးတူတူပြခဲ့ကြတာမျိုးဒီနေ့ရအောင်ပါဝင်နေရဖြစ်ပြီးတော့ကိုယ်လည်းပါဝင်သင့်တယ်လို့ခံရတယ်။ဘုရားရှင်သိမ်းသွားတဲ့ဆက်လည်းမချင်နိုင်ဘူး။ဒီသူတွေကိုလည်းမြင်မှတ်နေကြတဲ့အတွက်အဲ့လိုမျိုးဝင်ဖို့တုံ့ပြန်လိုက်တာ
။မမီလေးကအသက်20ဆုံးဆုံးပဲရှိသေးပြီးအဆိုတော်ရုပ်ရှင်မင်းသမီးဖြစ်ချင်သူပါ။ဒါပေမဲ့အခုတော့အန်ရရှိတဲ့ရှေးတန်းစစ်မြေပြင်မှာစွန်စားတိုက်ပွဲဝင်ရင်သူ့ရဲ့အိမ်မက်တွေကိုခဏစွန့်လွတ်ထားရပါတယ်။သူဟာလူမှုကွန်ရက် TikTok မှာလူတီများတဲ့သူဖြစ်ပါတယ်။အခုတော့သူ့ရဲ့ကြောကြားမှုကိုအသုံးချပြီးတော်လန်ရေးကိုထောက်ပံ့ဖို့ပြည်သူတွေကိုစော်ဩနေပါတယ်။တော်လန်ရေးနဲ့ပတ်သက်တဲ့သူ့ရဲ့တန်ဓိဋ္ဌန်ဟာသူမနဲ့တခြားမွတ်စလင်တွေကိုမြန်မာနိုင်ငံမှာအမြဲတမ်းတန်းတူညီတူမဆက်ဆံတဲ့အချက်တွေကြောင့်ပေါ်ပေါက်လာပုံရပါတယ်။ဥပမာပြောရရင်အသက်10နှစ်လောက်ကနေစပြီးနိုင်ငံသားအများစုရနိုင်တဲ့အမှတ်ပုံတင်ခဲ့ရရှိဖို့မမီးလေးကစူးစမ်းခဲ့ပေမဲ့အခုထိမရသေးပါဘူး
။မှတ်ပုံတင်နေရမှာတော့စိတ်ကြခံရတယ်။မွတ်စလင်ဖြစ်နေလို့မှတ်ပုံတင်ရလို့မရဘူး။တခြားနေရာမှာတော်ရိုင်းမရမယ်အဲ့လိုမျိုးကြောက်ရင်းမျိုးရှိတယ်။အခုချိန်မှာမှတ်ပုံတင်ရလို့မရသေးဘူး။ ဘယ်မကောင်းတော့ဖြစ်တာပေါ့နော်ကျွန်တော်လည်းဒီမြန်မာပြည်မှာနေရဖြစ်တဲ့အတွက်အဲ့လိုမျိုးခွဲခြားဆက်ဆံကမ်းတာဆိုစင်ကောင်းဖြစ်အောင်ပါပဲ
ဒါပေမဲ့ဒီလိုခွဲခြားဆက်ဆံမှုတွေဟာမတူကွဲပြားတဲ့တိုင်းရင်းသားလူမျိုးတွေနဲ့ကိုယ်ဝယ်ယုံကြည်မှုပေါင်းစုံရှိတဲ့တော်လှန်ရေးတပ်တွေတဲကရဲဘော်တွေကြားမှာမတွေ့ရဘူးလို့ကိုစာဟစ်နဲ့မမီးလေးနှစ်ယောက်စလုံးကပြောပါတယ်။ကိုစာဟစ်ကမြန်မာနိုင်ငံမှာသူတို့လိုပဲလူနည်းစုဖြစ်တဲ့ခရစ်ယာန်ဘာသာဝင်ချင်းလူမျိုးတွေနဲ့အတူလက်တွဲပြီးတိုက်ပွဲဝင်နေတာပါ။ဒါအပြင်မမီးလေးကသူ့ရဲ့ PDF ခေါင်းဆောင်တွေရောရဲဘော်အချင်းချင်းကပါသူ့ကိုလက်ခံတယ်လို့လေးစားမှုတွေလည်းရှိတယ်လို့ဆိုပါတယ်။
ကျွန်တော်ကြောက်ပြီဆိုတော့ကွာအစီအွေခေါ်လဲဆင်ပါတာခေါ်ချာဆက်ဆံမှုမရှိအောင်အကုန်လုံးအမိထုတ်တယ်ပြီးကန်းနေထုတ်တယ်အဲ့လိုမျိုးရှိတယ်တဘူကြောင့်မဟုတ်အန်တီကြီးကဆက်ပြတဲ့အတွက်အမြဒီအစ္စလာမ်ဘာသာအလုံးတက်ရှင်နေတဲ့သူတို့အတိထားတဲ့အတွက်တပတ်ချက်ပြရမျိုးလုပ်ပေးပါဦးဒီမှာဆိုရင်ကျင်းဆောင်ရတဲ့မျိုးတွေပဲရှိရဲ့အိတ်ချင်ရရင်ဘူးကြီးမဲ့ချင်ရရင်ကျင်းဆောင်ရမဲ့ချင်ရင်စိုက်သွားရင်သူတို့ကချင်းချင်းချင်းချင်းရည်ပြခိုင်းတဲ့မျိုးရှိပါတယ်
ဒါပေမဲ့ခွဲခြားဆက်ဆံတဲ့စိတ်သဘောထားတွေကအမြဲတမ်းပြောင်းလဲသွားတာတော့မဟုတ်ပဲနှွေဦးတော်လန်ရေးဘက်မှတောင်ရှိနေသေးပါတယ်။ဒေါက်တာတန်းလွင်ဦးကအဲ့ဒီခွဲခြားဆက်ဆံမှုတွေကိုသူကိုယ်တိုင်ခံစားခဲ့ရတာပါ။သူကအစ္စလမ်ဘာသာဝင်တစ်ယောက်ဖြစ်ပြီးရန်ကုန်တက္ကသိုလ်မှာနိုင်ငံရေးသိပ္ပံသင်ကြားခဲ့တဲ့ကတိကတစ်ယောက်ဖြစ်ပါတယ်။အာဏာသိမ်းပြီးတဲ့နောက်မှာတော့အာဏာဖီဆန်ရေးပြည်သူ့လှုပ်ရှားမှု CDM မှာပါဝင်ခဲ့ပါတယ်။နောက်ပိုင်းမှာတော့စစ်ကောင်စီရဲ့ဖမ်းဆီးမှုတွေကနေလွတ်အောင်နေဆက်ကိုထွက်ပြေးခဲ့ပါတယ်။သူကနှွေဦးတော်လန်ရေးမြန်မာမွတ်စလင်ကွန်ရက်ကိုဦးဆောင်နေသူတစ်ယောက်ပါ။သူ့ရဲ့ကွန်ရက်ကနေနိုင်ငံရေးအုပ်စုတွေ၊တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ရက်ဖက်လူမှုဖွဲ့စည်းတွေပါဝင်တဲ့အဖွဲ့ဖြစ်တဲ့မြို့သားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC ကိုဝင်ရောက်ဖို့အတွက်ကြိုးပမ်းခဲ့တာ၃နှစ်ရှိပါပြီ။ဒါပေမဲ့ငင်းပယ်ခံခဲ့ရပါတယ်။သူကဒါဟာခွဲခြားဆက်ဆံမှုတစ်ခုလို့ယုံကြည်နေပါတယ်။
ဖွဲ့သုံးဝင်ဖြစ်ပြီးတော့လက်မခံနိုင်ဆိုတဲ့အာမျိုးတွေကျွန်တော်တို့ပြောလာကြတယ်။ဒါနဲ့ကဲကျွန်တော်မြန်မာမွတ်စလင်ပါလို့ထည့်ရှိသုံးဘက်ကွဲနေတာ။ကွဲနေရမှာကွဲနေနေကျွန်တော်ရန်ဖြစ်နေကြတာပေါ့။နော်။ကေမောမရှိဘူးလား။ဟုတ်တယ်မလား။ဗမာတိုင်းတိုင်းမှာမကွဲဘူးလား။ဒါကကျွန်တော်ပြန်ကြည့်လိုက်ရင်တော့ NUCC NUG ဒီစီကိုရဝါဒီဟာနဲ့ပတ်သက်လာရင်ခွဲခြားလို့စီဘာဘာကြီးပေါ့။နေရာတိမှန်ကြည့်လို့စီရှိနေပြီဆိုတော့ဒါကကျွန်တော်ရဲ့ပုံကြီးသုံးသက်ချက်ကျွန်တော်သုံးသက်ချက်ပေါ်လဲကျွန်တော်တောင်းယူတယ်။
ဦးစီသူမောင်က2020ရွေးကောက်ပွဲမှာရွေးကောက်ခံထားရတဲ့အစ္စလမ်ဘာသာဝင်လွှတ်တော်ကိုယ်စားလှယ်ဖြစ်ပြီးတော့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့အဖွဲ့ဝင်ဖြစ်ပါတယ်။ရွေးကောက်ခံအစုအဖွဲ့တွေကိုကိုစားပြုပြီးအမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC မှာလည်းပါဝင်နေသူဖြစ်ပါတယ်။သူက NUCC မှာကောင်စီဝင်ဖြစ်ပါဝင်မဲ့အင်အားစုတွေအနေနဲ့ NUCC ကရေးဆွဲပြဋ္ဌာန်းထားတဲ့Federal Democracy Branding ကိုသဘောတူလက်ခံပြီးလက်တွေ့အကောင်အထည်ဖော်ဖို့တန်တိတ်တန်ချထားတဲ့အဖွဲ့အစည်းဖြစ်ရမယ်လို့ပြောပါတယ်။အဲ့ဒီ Branding ကိုဒေါက်တာတန်းလွင်ဦးတို့ရဲ့ကွန်ရက်ကလက်မခံဘူးလို့ဦးစီသူမောင်ကဆိုပါတယ်
။အဲ့ဒီမှာကျွန်တော်တို့စုံလင်ကွဲပြားမှုအပြန်အလှန်လေးစားအသိမပြုခြင်းလို့ခေါ်တဲ့ဒီအချက်တွေကိုလည်းကျွန်တော်ဖြည့်သွင်းထားတယ်လို့ဒီတဟဆာတာဖြစ်ခြင်းနဲ့မတူကွဲပြားမှုကိုလက်ခံတဲ့ညီညွတ်ခြင်း Unity and Diversity ဆိုတဲ့အချက်တွေအားလည်းကျွန်တော်တို့အနာဂတ်နိုင်ငံတော်တည်ဆောက်ရေးအတွက်ဒါဒီပြည်ထောင်စုရဲ့စံတန်မှုတွေဖြစ်တယ်ပေါ့နော်အဲ့ဒီမှာခွဲခြားဆက်ဆံမှုမရှိဖို့လူမျိုးအားဖြင့်တော့လည်းကောင်းကိုယ်ဝယ်ယုံကြည်မှုအားဖြင့်တော့လည်းကောင်းဘာသာစကားစာပေယဉ်ကျေးမှုနဲ့ကြားမမတန်ဆွမ်းမှုဒိဋ္ဌိခံယူမှုပေါ့နော်ဒါမျိုးတွေ non discrimination ကိုလည်းပြည်ထောင်စုရဲ့စံတန်မှုဖြစ်ကျွန်တော်တို့ဖော်ပြလာတယ်ပေါ့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာနာရခဲ့တုန်းကအစ္စလမ်ဘာသာဝင်တွေပါဝင်နိုင်မှုဒါမှမဟုတ်သူတို့ကိုအကာအကွယ်ပေးဖို့အနေချင်းလုပ်ခဲ့ပါတယ်ကိုစားဟစ်လိုလူတွေကတော့ဒီတစ်ချိန်မှာသူတို့ပါဝင်ကူညီနေပြီးတော့စစ်မှန်ပြီးအားလုံးပါဝင်တဲ့ကိုစားပြုဒီမိုကရေစီကိုမြန်မာနိုင်ငံမှာဖော်ဆောင်နိုင်ဖို့မျှော်လင့်နေစေဖြစ်ပါတယ်
။အစ္စလမ်ဘာသာဝင်တို့ခွဲခြားမှုရှိနေပြီးဒီမဲ့လေကျွန်တော်တို့ကစိတ်မနာဘူးပေါ့နော်။ဒါဘာဖြစ်လို့ဆိုကြတော့ကျွန်တော်တို့တိုင်းပြည်ရဲ့စာမသက်တယ်လို့အာဏာရှင်စနစ်အောင်မှရှာရှိခဲ့လို့မလို့ဒီလူတွေရဲ့တွေးဆမှုတွေရှိတယ်ပေါ့နော်။ဒါပေမဲ့အနောက်အနာဂတ်မှာတော့ကျွန်တော်တို့ကဒီဟာတွေကိုပြင်နိုင်မယ်လို့ပေါ့။ကျွန်တော်ညှော်လင့်နေယုံကြည်ရပေါ့နော်တိုင်းပြည်ရဲ့အနာဂတ်ကိုတော့ကျွန်တော်တို့ကလူချင်းမြင်တဲ့ဖက်ဒရယ်ဒီမိုကရေစီနဲ့ကိုကျွန်တော်တို့ကမြင်စေချင်တယ်ပြီးတော့ကြတာအသားရောင်လူမျိုးဖားတာခေါ်ကြမှုမရှိတဲ့စနစ်မျိုးကိုကျွန်တော်တို့လိုချင်တယ်ပေါ့နော
်ဒိုးအတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကျေးဇူးပါတယ်နောက်တစ်ပတ်ထုတ်လွှင့်မယ့်ဒိုးအတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တင်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်တနင်္ဂနွေနေ့မနက်ဖက်အတန်လက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်တရားဥပဒေစိုးမိုးရေးဟာဒီမိုကရေစီအတွက်ကြောရိုးဖြစ်ပါတယ်အမေရိကန်ပြည်ထောင်စုတရားစီရင်စနစ်မှာတရားရုံးတင်စစ်ဆေးတဲ့အမှုတွေမှာရှောင်လဲချက်တွေကိုကြားနာပြီးအပြစ်ရှိမရှိဆိုတာကိုဂျူရီခေါ်ခုံတမာရီအဖွဲ့ကဆုံးဖြတ်ရပါတယ်။ဒီဂျူရီလူကြီးအဖွဲ့မှာတာမန်အယက်သားတွေပါဝင်ဖွဲ့စည်းထားပါတယ်။ဂျူရီအဖွဲ့ဝင်အဖြစ်အတွေ့အကြုံရှိခဲ့ဘူးတဲ့ဦးသိန်းစီကိုဦးတင်မောင်တန်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်။ဆွေးနွေးချက်ဒုတိယပိုင်းကိုတင်ဆက်လိုက်ပါတယ်။
ဒီမိုကရေစီရဲ့ပြမကျော်ယူတရားဥပဒေစိုးမိုးရေးမှာဗမာပြည်သူတွေကဂျူရီအဖွဲ့ဝင်ဖြစ်ပါဝင်ဆောင်ရွက်တဲ့အမေရိကန်စနစ်ကြောင့်ပထမပိုင်းကိုပြီးခဲ့တဲ့အပတ်ကတင်ပြခဲ့ရမှာဂျူရီအဖွဲ့ဝင်ရွေးချယ်ပုံဆန္ဒဆွဲခင်းကြအောင်လိုက်နာရဖို့အကြောင်းကိုဗာဂျီးနီးယားပြည်နယ်မှာနေထိုင်နေတဲ့ဦးသိန်းစီကမျှဝေပေးခဲ့ပါတယ်သူ့ကိုအခုလိုကျွန်တော်ဆက်မေးကြည့်ပါတယ်ဟုတ်တကယ်လို့ခေါင်းလေးကူလာပြီဗျာကဲခန္ဓာတစ်ပြုတ်နားကျင်တဲ့ဘာညာဆိုလို့ရှိရင်တော့ဒီလိုနာလို့ရလ
ားအဲရတယ်ဆရာထဲထဲကနေပြီးတော့ဒီခေါင်းလောင်းတီးလိုက်တာပေါ့နော်ဘယ်တီနှိတ်နှိတ်လိုက်တာနဲ့အပြင်ကရဲဝင်လာတယ်ကျွန်တော်တို့ကတော့ရဲဝင်လာကြရဲကိုဆိုတော့ငါတို့အပြင်ထွက်ပြီးလမ်းလျှောက်ချင်တယ်ဆိုရင်ရတယ်ရဲကခွင့်ပြုပါတယ်ဒါပေမဲ့ဟိုမသူနဲ့မှတော့စကားမပြောရဘူးရဲအဆောင်ချက်နဲ့ကျွန်တော်တို့အပြင်ထွက်ခွင့်ပေးတယ်ရဲနောက်ကရဲနဲ့ရောက်လိုက်တယ်အပြင်မှာလမ်းလေးပါလေးလျှောက်လို့ရတယ်ပြီးရင်ကိုပြန်ဝင်တဲ့အချိန်မှာပြန်ဝင်ပေါ့နော်ဆိုတော့ဒီပတ်ဒီကျွန်တော်တို့ဆွေးနွေးနေတဲ့ကာလပတ်လုံးမှာသူကကျွန်တော်တို့ရဲ့ဒီဖုန်းတွေတက်ဘလက်တွေအကုန်သိမ်းထားတယ်ဆိုတော့ကျွန်တော်တို့အခန်းထဲမှာဘာအင်တာနက်မှာမရှိ
ဘူး
ဆိုတော့ကွန်ပျူတာထားပစ်ထားတယ်သူတို့ရဲ့ဒေါကူမန့်တွေဖွင့်ကြည့်လို့ရအောင်ကွန်ပျူတာထားပစ်ထားတယ်ဒါပေမဲ့ကွန်ပျူတာကအင်တာနက်မရှိဘူ
းဟု
တ်ဆိုတော့အရှင်းပြောရင်တော့ဒီဂျူရာ12ယောက်ကပဲတာဝန်ခံပြီးတော့ဒါဆွေးနွေးပြီးတော့ဆုံးဖြတ်ချက်ချရတာပေါ့နော်အပြင်ရဲ့ဒီလွှမ်းမိုးမှုတစုံတရာဘာမှမအပေါအောင်သူတို့ဟိုကလုပ်တာပေါ့ကိတ်ချုပ်ထားတာပေါ့
ဟုတ်ဖန်တီးထားတာပေါ့အဲကျွန်တော်သိလို့ဆိုရင်တော့ပြည်နယ်အများစုပေါ့နော်အမေရိကန်နိုင်ငံမှာပြည်နယ်တစ်ခုချင်းရတယ်သူဥပဒေနဲ့သူဒီကြားရှိကြနေတာပေါ့ဆိုတော့ပြည်နယ်အများစုတဲ့ဖက်ဒရယ်တွေမှာတော့ဒီဂျူရီ7နဲ့ဆုံးဖြတ်ကြတာလေရတယ်တော့ပြီးတော့ဆုံးဖြတ်တဲ့အခါမှာလည်းဂျူရီဆေးကအပြစ်ရှိမရှိပဲဆုံးဖြတ်တယ်ဖြစ်တယ်ဘယ်လောက်ပေးမလဲဆိုတာကတော့တရားသူကြီးတွေကပြည်내အများစုမှာဆုံးဖြတ်ကြတယ်လို့ပြောတယ်ဟုတ်နော်ဆိုတော့ဒါပေမဲ့ဒီကိုသိန်းစီခုနဂျူရီဖြစ်နေဆော်ရခဲ့တဲ့ Texas ပြည်내အမှုတုံးကပေါ့နော်ဒါကတော့ရိုးရိုးကတိုက်တဲ့အမှုပေါ့နော်ဒီအမှုမှာတော့ကိုသိန်းစီတို့ကပဲပြစ်ဒဏ်စင်စားခဲ့ရတယ်လို့သိရပေါ့နော
်ဟုတ်တယ်ဆရာသူကဒီလေးရမြောက်လေးကတော့ကျွန်တော်တို့ကဒီပြစ်မှုမြောက်မြောက်ကိုကျွန်တော်တို့ကဆုံးဖြတ်တယ်ပေါ့နော်ဆိုတော့ဒီပြစ်မှုနဲ့မြောက်ပြီဆိုတော့ဒါပြစ်မှုကတော့ရှိသွားပြီပေါ့ဆိုတော့ပြစ်တန်နဲ့ပတ်သက်လို့ကတော့ကျွန်တော်တို့နောက်တစ်ရက်မှာထပ်ပြီးဆွေးနွေးရတယ်ဆိုတော့ကကျွန်တော်တို့နောက်တစ်ရက်မှာဆွေးနွေးတဲ့အချိန်ဒီဒီပြစ်မှုရဲ့ပြစ်တန်ကဘယ်လောက်ထိသွားတယ်ဆိုတာကျွန်တော်တို့အသိပေးမထားဘူ
းဟော
နောက်ပိုင်းမှာသူတို့ကျွန်တော်တို့ကဟိုမေးကြည့်တော့ကြာဘာလို့ငါတို့ကိုပြောပြမထားတာလဲပေါ့လေဆိုတော့ဒါဒီပြောပြထားရဲဆိုရင်မင်းတို့ရဲ့ဆုံးဖြတ်ချက်မှာတစုံတရာဝေဝါးသွားနိုင်တဲ့ဟာတို့ရဲ့ရှိရပေါ့လေဆိုတော့ငါတို့ကမင်းတို့ဒီအချိန်မှာဒီပြစ်မှုမြောင်းမပြောက်ပဲငါတို့ကမင်းတို့ကိုဆုံးဖြတ်စေချင်တာဆိုတော့ဒီပြစ်မှုကပြစ်ဒဏ်ဘယ်လောက်ရှိတယ်ပါတယ်ကဟိုနောက်တစ်ပိုင်းပေါ့နော်ဆိုတော့ဒီပြစ်မှုကပြစ်ဒဏ်ဘယ်လောက်ရှိတယ်လို့ကိုကကြိုသိထားရဲဆိုရင်ကိုရဲ့ဆုံးဖြတ်ချက်ကဝေဝါးသွားနိုင်တယ်လို့တို့ကဟိုယူဆတယ်ပေါ့လေ
ဟုတ်ကဲ့
ဆိုတော့ကျွန်တော်တို့ကနောက်တစ်ရက်မှာတော့ကျွန်တော်တို့ပြစ်ဒဏ်နဲ့ပတ်သက်ပြီးတော့ထပ်ပြီးဆွေးနွေးရ
ဟုတ်ဒီချောင်းမမှုမှာကတော့ဒါပြစ်တံကိုတရားသူကြီးကဆုံးဖြတ်မှာပေါ့လေဂျူရီတွေမပါတော့ဘူးတို့တော့လေတရားသူကြီးဆုံးဖြတ်ဖို့အတွက်ဒီပြစ်တံမချပြီးအစီရင်ခံချက်တစ်ခုတရားသူကြီးကိုပေးရတယ်လို့ပြောတယ်ဒီထရမမှုပါတော့နော်ဒါကလည်းကျွန်တော်တို့ဒီအပြစ်တံပေးပြီးလို့ရှိရင်ပြစ်တံတိုက်လိုက်တာမလိုက်တာစီးကျက်တဲ့စောင့်ကြည့်တဲ့ဂျိုးprovision officer ဒီမှာအဲ့ဒီအစီရင်ခံစား report ကိုရေးပြီးတော့တရားသူကြီးကိုတင်ပြရတယ်လို့ပြောတယ်။ကိုသိန်းစီတို့ပါကောအဲ့ဒီလိုအစီရင်ခံစားမျိုး ရရှိလာပြောလာသူတို့
ကျွန်တော်တို့အမှုကတော့ရိုးရိုးရှင်းရှင်းသဘောမျိုးဆိုတော့ကြဒီလိုမျိုးအစီရင်ခံစာတော့ကျွန်တော်တို့မလို့ပေါ့နော်ဒါပေမဲ့ကျွန်တော်တို့ကပြစ်ဒဏ်စီရင်မဲ့နေ့မှာတော့နှစ်ဖက်ရှစ်နေရာရှောက်လွှဲကြတာဆိုတော့ဒီပြစ်ဒဏ်ရကဒီထောင်ဒဏ်ဘယ်လောက်ထိအပြစ်ပေးလို့ရတယ်ဒဏ်ငွေဘယ်လောက်ထိအပြစ်ပေးလို့ရတယ်ပေါ့နော်ဆိုတော့အစိုးရရှင်းနေရာလဲထုံးစံအတိုင်းဒီတယောက်ရဲ့ပြစ်ဒဏ်ကိုအမြင့်ဆုံးချဖို့သူကဒါသူ့ဘက်ကလည်းဒါဟိုရှောက်လွှဲချက်ပေးတာပေါ့ဘုဘကတရားခံရဲ့ရှိနေကလည်းသူ့ရဲ့တရားခံကိုတရားအနေဆုံးပြစ်ဒဏ်ချဖို့ရှောက်လွှဲချက်ပေးကြတာကိုကဒီရှိနေနေအောင်စလုံးရဲ့ရှောက်လွှဲချက်ကိုနားထောင်ပြီးကြမှာဒါကိုဆုံးဖြတ်ချက်ကိုကိုချရတာဆိုတော့ဟိုကျွန်တော်တို့ကတော့ဟိုရှင်းရှင်းပြောရင်ဒီမှာပြစ်ဒဏ်ကိုကတခါတည်းကျွန်တော်တို့ကဆုံးဖြတ်ပြီးတော့ချလိုက်တဲ့သဘောမျိုးဖြစ်သွားတာပေါ့နော
်ဟုတ်ကဲ့ဟုတ်ဒီ Trump အမှုမှာတော့ပေါ့နော်ဒီအခုအပြစ်ပေးခံလိုက်ရတဲ့ဟုတ်ကူရဲ့နောက်ခံရကျွင်းအရင်တော့ကပြစ်မှုကျုလုံးကြီးရှိမရှိတို့သူ့အသက်ရွယ်တို့သူ့ရဲ့မိသားစုတို့အဆောက်ရှိဖြစ်နေဒီနောက်ခံတွေကိုလေ့လာပြီးတော့တရားသူကြီးကိုပြန်လဲတင်ပြပြီးသူကအဲ့ဒီအချက်တည်းကိုပါထည့်သွင်းစဉ်းစားရတယ်ပြောတယ်ကိုသိစီတို့လို့ငါကောဒီလိုအချက်တည်းကိုထည့်သွင်းစဉ်းစားတယ်ဒီခါရဲ့အချက်လက်တွေပေါ့ပတ်ဝန်းကျင်
ရှိတယ်ဆရာအဲ့ဒီအချက်လက်တွေကတို့ဘယ်ချိန်မှအတိပေးလဲဆိုရင်ကျွန်တော်တို့ကိုဒီပြစ်ဒဏ်ပေးမဲ့နေ့မှကျွန်တော်တို့အတိပေးတယ်နောက်ခံရဆိုတော့တို့ကပြစ်မှုမြောင်းမြောက်ထိကျွန်တော်တို့အဲ့ဒီအချက်လက်တွေကိုပေးမသိအဓိကတော့တို့ကတော့လွှမ်းမိုးမှုပေါ့နော်ကိုယ့်ရဲ့ဆုံးဖြတ်ချက်ကဒီဝေဝါးမသွားအောင်လို့တို့အဓိကထားပြီးတော့ထိန်းချုပ်ပြရမလားဟိုကဖြစ်ပေါ်ကြပါဘူကတော့အားလုံးပြီးသွားပြီပေါ့နော်ပြင်းထန်ချပြီးတဲ့အချိန်မှာဘာကိုခွင့်ပြုလဲဆိုတော့ဟိုဘက်ကနင့်နာသူပေါ့နော်ဒေဆုံးသွားတဲ့သူရဲ့မိဘပေါ့နော်ကြိုင်ခဲ့တဲ့မိသားစုကိုဘင်းဘာပြောကျင်လဲဆိုပြီးတော့တရားသူပြခွင့်ပေးတယ်
။ဟော
တော့တရားသူကျခွင့်ပေးတော့ကြဆိုတော့ဟိုဘက်ကလည်းမိဘကလည်းဒီဘက်ကကလေးကမစင်မကျင်ကားမောင်းလို့သူသားတည်သွားတဲ့ကိစ္စဆိုတော့ကြမင်းရဲ့မစင်မကျင်လှုပ်လိုက်မှုတာတခုကြောင့်ဒီမှာငါတို့မှသားဆုံးရှုံးရပြီဘဝတစ်ခုလုံးပြတ်သွားတယ်ဆိုတဲ့ဟာမျိုးဆိုတော့ဟိုရှင်းပြောသူကတူသီသောသားနေသွားတဲ့ကလေးကတူသီသောသားဆိုတော့ကြဒီသူရဲ့ငားရဲ့ဒီ last name က family name တခုလုံးကပျောက်သွားပြီပေါ့နော်သူ့အတွက်ကတော့ဒါဟိုဟာဖြစ်တာပေါ့အဲ့တော့အဲ့အမျိုးပေါ့ဟိုရှင်းပြောရတော့ဟိုဗမာပြည်မှာတော့ကျွန်တော်တို့ဒါမျိုးကမတွေ့ဘူးလေနောက်တစ်ခုကဒီအမှုတွေအားလုံးပြီးတော့ဂျူရာခန်းနဲ့ပြန်ရောက်တဲ့ချိန်မှာနှစ်ဖက်ရှိနေတယ်ကလာတွေ့တယ
်
ဟင်းဒီဂျူရာဆက်ရောက်စလို့နှစ်ဖက်ရှိနေတယ်လာတွေ့ပြီးတော့ဘာတွေဆွေးနွေးကြသေးလဲဒီအမှုနဲ့ပတ်သက်ပြီးတော့ငါတို့ဘာတွေလိုသေးလဲပေါ့အဲ့တော့အဲ့လိုအမျိုးကဟိုဘာပဲပြောဂျူရာတွေစီကနေ feedback ကိုသူတို့ပြယူတယ
်တော့
နောက်အမှုတွေကြရင်ငါတို့ဓာတ်တက်ပို့ပြီးတော့ဒီဟိုပေါ့နော်စီးစစ်စစ်ဖြစ်အောင်ငါတို့ပြင်ဆင်လို့ရတယ်ဆိုတဲ့ဟာမျိုးပေါ့တော့သူတို့ကအဲ့ရတော့ကျွန်တော်တို့ဟိုကျွန်တော်တို့စီမှာတော့တစ်ခါမှမကြုံဘူးတော့
ဟုတ်ဟုတ်ဆိုတော့နောက်ဆုံးမင်းကောမှာကိုသိစီ
ဟုတ်ကဲ
့အပြည့်ရှာတရားရေးစနစ်ဒီမှာတော့ဒီလုပ်ငန်းတွေသိချင်ထားတဲ့အရာရှိတွေတရားသူကြီးတွေကဒီမှာစီဆုံးဖြတ်တယ်ပေါ့နော်ကျွန်တော်ဒီအမေရိကန်စနစ်မှာကြတော့နော်တာဝန်ကြီးသူတွေကအပြစ်ရှိမရှိကိုဆုံးဖြတ်တယ်တရားသူကြီးကပဲပြစ်ဒဏ်နဲ့ပတ်သက်ပြီးတော့ဆုံးဖြတ်တဲ့အနေအထားမှာရှိပါတယ်ဆိုတော့ဒီမိုကရေစီနိုင်ငံတစ်ခုရဲ့ဒီတရားဥပဒေစိုးမိုးရေးမှာပေါ့နော်ခုံသမာဓိအဖွဲ့ဝင်ဖြစ်တဲ့ကျူရီရဲ့ဖွဲ့ဝင်ဖြစ်ပေါ့နော်တာမန်ပြည်သူတယောက်ရဲ့ခန်းကန္တာပေါ့ဘုသိစီအတွေ့အကြုံကြပါဝင်ခဲ့တဲ့အတွေ့အကြုံကြဆိုဘုသိစီဘယ်လိုများမြင်ပါလဲအစိုးကောင်းတော့ဘယ်လိုပြောပါမလဲ
ကျွန်တော်ပေါဝင်ခဲ့တဲ့အတွေ့အကြုံကြဆိုရင်ကျွန်တော်တို့ဂျူရီ12ယောက်ပေါ့လွေဂျူရီလိုက်တဲ့အချိန်မှာလူကလူပေါင်းစုံပေါ့နော်ဆိုတော့လူတန်းစားပေါင်းစုံပါတယ်ဆိုတော့ဒါပေမဲ့ဒီလူတွေအားလုံးကတာမန်ပြည်သူတွေပါပဲသူတို့ကျွန်တော်တို့ကဒီ American System လားတော့သူတို့ကဒီတရားစီရင်ရာဒီမိုကရေစီရဲ့ဒါကြိုးရိုးဆိုပြီးသူတို့တတ်မှတ်ထားတာနောက်တစ်ခုကသူတို့က check and balance အကြေထိန်းတော့ကြသူကဒီတရားစီရင်မှာပါတဲ့ဒီ jury ပေါ့နော်ဒီ jury တွေရဲ့အခန်းကဏ္ဍကလည်းသူအတန်နားထောင်ရတာသူတို့အရေးကြီးတယ်ပေါ့နောက်တစ်ခုကတော့သူတို့ထိန်းတာကတော့သူလူတယောက်ထဲကနေပြီးတော့အာဏာနဲ့တော်၎င်းငွေကြေးနဲ့တော်၎င်းဒီတရားဥပဒေဒီတရားစီရင်ရေးဆုံးဖြတ်ရေးမှာသူလွှမ်းမိုးသွားမှုမရှိအောင်လို့သူတို့ယူဆတယ်ကျွန်တော်ကတော့လေ
ဟု
တ်သူတော့ဟိုနောက်တစ်ခုကတော့ဒီလူတွေနဲ့ကလည်းဒီပြည်သူတွေနဲ့ကလည်းဒီဂျူရီပေါ့နော်ဒီဂျူရီစစ်ဆန်မှာသူကဝင်ပြီးပါကြအပြင်ကိုတိုင်းပြည်ရဲ့ကိုပြည်နယ်ရဲ့ဒ ဒီတရားစီရင်ရေးစနစ်ကဘယ်လိုအလုပ်လုပ်နေလဲဆိုတော့ကျွန်တော်ဘာပြောပြောအနေနဲ့များတော့နားလည်သွားတာရှိတယ်ဆရာ
။ဟမ်ဒါကိုသိချင်ပြောသွားတာပဲဆိုတော့အကောင့်ဘက်ကလို့ပြောရမှာပေါ့နော
်။ဟုတ်ကဲ့
။အစိုးရအနေနဲ့စဉ်းစားကြည့်မယ်ဆိုရင်ဒီစနစ်မှာဖြိုးရေးချက်အချက်မရှိတယ်လို့ကိုသိချင်ပြော
။အလုံးကတရားမလားမဲကဂျီနိုနီမတ်ပေါ့နော်။ဟိုစနစ်ယောက်ရှိရဲဆိုရင်စနစ်ယောက်ကအကုန်လုံးသဘောတူရတာ။ဘရောလူမျိုးမျိုးစိတ်ထွေတွေဆိုတော့ကြာစနစ်အောင်စလုံးကအကုန်လုံးသဘောတူဖို့ဆိုတာတော်တော်မလွယ်တဲ့ကိစ္စပါ။အာ
တ
ော့အဲ့အချိန်မှာတော့အားလုံးကဟိုအကျိတ်နဲ့ဆွေးနွေးရတာရှိတယ်အလျှော်ပေးရတာရှိတယ်တယောက်တယောက်ဒီဟိုပါဘောနော်ညှိနှိုင်းယူရတာရှိရမှာ။အာ
တ
ော့တခါကြောက်လေဟိုဒါကြီးကတည်ရမလားဟိုကိုအပြစ်ဒဏ်ဒီချလိုက်တဲ့ဟာကနည်းနေသလားများနေသလားဆိုတာတော်တော်ကိုနင်စဉ်းစားကြတဲ့ကိစ္စပါ။ဟုတ်ပါဘ
ာနဲ့ကြဲပြောအောင်ဟုတ်ကဲ့ခုလိုဂျူလီရဲ့အတွက်ကြောင့်တွေကိုအပြောင်းအလဲသွားသူကတော့ဗာဂျီးနီးယားပြည်နယ်မှာနေထိုင်နေသူအသိစီဖြစ်ပါတယ်။ကျွန်တော်တပေါင်းသားမှာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဆက်လန်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ VUE American အတန်ရဲ့ဇွန်လ16ရက်နေ့တနင်္ဂနွေနေ့မနေ့ဖက် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ Radio အတန်လင်းအစီအစဉ်တွေကိုတော့ line meter 24 40 51တို့ကနေဖမ်းယူနားတော်တာဆင်နိုင်ပါတယ်။ဆက်လက်ပြီးအာရှနိုင်ငံရေးလေယာစီးပွားသတင်းများဥတုရာသီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစတဲ့အစီအစဉ်တွေကိုဆက်လက်ထုတ်လည်ပါအောင်မယ်။အခုတော့အာရှနိုင်ငံရေးအစီအစဉ်ကိုဥစွာတင်ဆက်ပေးပါမယ်။အိန္ဒိယရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီဦးဆောင်တဲ့တပ်ပေါင်းစုကအနိုင်ရရှိပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ရှိဘရှရစ်ကတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးအတွက်တရုတ်ပြည်ကိုသွားခဲ့ပါတယ်။စစ်တမ်းတချို့ရဖိလစ်ပိုင်ပြည်သူအများစုကတရုတ်ဟာသူတို့ကိုအဓိကချိန်ချောက်နေသူလို့မြင်ပါတယ်။ကျွန်တော်ကပဲစူးစီးတင်ပြပေးထားပါတယ်။အင်အားကြီးနိုင်ငံတစ်ခုဖြစ်လာနေတဲ့မြမအိန္ဒိယန်အိန္ဒိယနိုင်ငံပါဟိန္ဒူအမျိုးသားရေးဝါဒီလို့သတ်မှတ်ခံထားရတဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ BJP ပါတီဦးဆောင်တဲ့အမျိုးသားဒီမိုကရက်တစ်တပ်ပေါင်းစု NDA ကပြီးခဲ့တဲ့ရွေးကောက်ပွဲမှာတွတ်တော်ကိုယ်စားလှယ်စုစုပေါင်း293နေရာနဲ့အနိုင်ရရှိခဲ့ပါတယ်။ဝန်ကြီးချုပ်မိုဒီဟာညွန်ပေါင်းအစိုးရဝန်ကြီးချုပ်အဖြစ်တတိယအကြိမ်မြောက်နောက်ထပ်9နှစ်သက်တမ်းကိုဦးဆောင်ခွင့်ထပ်ရသွားပါတယ်။ဝန်ကြီးချုပ်မိုဒီဦးဆောင်တဲ့ BJP ပါတီတစ်ခုတည်းကတော့လွတ်တော်ကိုယ်စားလှယ်240ပဲရပါတယ်။543နေရာရှိတဲ့ပြည်သူ့လွှတ်တော်မှာအစိုးရဖွဲ့နိုင်ဖို့အနည်းဆုံးအမှတ် 282 နေရာလိုအပ်ပါတယ်။ NDA အနေနဲ့ညွန်ပေါင်းဖွဲ့ရမှာဖြစ်ပြီးဂျွန်လ9ရက်နေ့တုန်းကဝန်ကြီးချုပ်မိုဒီကိုတပ်ပေါင်းစုခေါင်းဆောင်အဖြစ်တင်မြှောက်လိုက်ပါတယ်။ဟိန္ဒူအမျိုးသားရေးလှုပ်ရှားမှုတွေတိတိတသားလှုပ်လာတဲ့ဝန်ကြီးချုပ်မိုဒီနဲ့သူ့ရဲ့ BJP ပါတီအပေါ်ဝေဖန်မှုတွေရှိလာပါတယ်။အရင်2019ခုနှစ်ရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်303ဦးရရှိခဲ့ပြီးတပါတီတဲ့အစိုးရဖွဲ့ခဲ့ပေမဲ့အခု2024ခုနှစ်ရွေးကောက်ပွဲမှာလွတ်တော်နေရာ240ပဲရတဲ့အတွက်63နေရာရော့ကျသွားပါတယ်။ဒါကိုအားနည်းသွားတာလို့မြင်တာရှိသလိုမဟာမိတ်တွေကိုနေရာပေးပြီးအင်အားတိုးချဲ့လိုက်တာလို့မြင်တာလည်းရှိပါတယ်။ရာဟုဂန္ဒီဦးဆောင်တဲ့အဓိကအတိုက်အခံအိန္ဒိယအမျိုးသားကွန်ဂရက်ပါတီဦးဆောင်တဲ့ INDIA အိန္ဒိယအမျိုးသားဖွံ့ဖြိုးတိုးတက်ရေးတပ်ပေါင်းစုကလွတ်တော်နေရာ232နေရာရရှိထားပြီးလွန်ခဲ့တဲ့2019ခုနှစ်ကထက်များလာပါတယ်ကွန်ဂရက်ပါတီတခုတည်း2019ခုနှစ်က52နေရာရရှိခဲ့ရာကနေ2024ခုနှစ်မှာ69နေရာရရှိလာပါတယ်ဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူအမျိုးသားရေးလှုပ်ရှားမှုနဲ့လွတ်လပ်ခွင့်အပေါ်တင်းကျပ်လာတာတွေကြောင့်လူလူထောက်ခံမှုရော့ကျလာတယ်လို့သုံးသပ်တာတွေရှိပါတယ်အသက်45နှစ်ရွယ်စီးပွားရေးလုပ်ငန်းရှင်အန်နက်မိုဟန်ဆင်းကအခုလိုမြင်ပါတယ
်မိုဒီစ်မိုဒီထိကဲပထာရဲ့ကိဂျိုဂျစ်တနာအပ်တကာ उनका မလောင်မီ
မိုဒီကတော့မိုဒီပါပဲဒါပေမဲ့သူတန်းပြေကိုဥဆောင်ပြီးလှုပ်ပုံကင်ပုံနေအရဆိုရင်တော့သူဟာပြဿနာတွေနဲ့ရင်ဆိုင်ရမှာပါပဲအစိုးရကလည်းမဟာမိတ်ညွန်ပေါင်းဖြစ်ပါတယ် သူအခက်အခဲတွေနဲ့ကြုံရမှာပါပဲအပြောင်းလဲတွေတော့မြင်ရမယ်ထင်ပါတယ
်ဒါပေမဲ့လည်းခနဂျီ endorsement for international peace အဖွဲ့ကတောင်အာရှဆိုင်ရာညွန်ကြားရေးမှူးမီလန်ဗနရှိနာကတော့ဘလို့ပဲဖြစ်ဖြစ်မိုဒီနဲ့ BJP ပါတီဟာဥဆောင်တဲ့နေရာမှာရှိနေစေဖြစ်တယ်လို့ဆိုပါတယ်
We're seeing a pretty dramatic underperformance we shouldn't lose sight at the same time
လုံဆောင်မှုတွေကျဆင်းလာတာကိုတွေ့နေရပါတယ်ဒါပေမဲ့ BJP ပါတီဟာဥဆောင်မှုနေရာကိုရရှိထားပြီးသူ့ရဲ့မဟာမိတ်တွေကိုပါအုပ်ချုပ်ရေးထဲမှာပူးတွဲပါနိုင်အောင်လုံဆောင်ထားပါတယ်သူ့ရဲ့အနေအထားဟာအားနည်းသွားတာမဟုတ်ပါဘူးလွန်ခဲ့တဲ့ဆယ်နှစ်ကထပ်ပို့ပြီးအင်အားကောင်းလာနေတဲ့အနေအထားဖြစ်ပါတယ
်ဝန်ကြီးချုပ်မိုဒီအနိုင်ရတာကိုအမေရိကန်ပြည်ထောင်စုရုရှားတရုတ်စတဲ့နိုင်ငံကြီးတွေအပါအဝင်နိုင်ငံအသီးသီးကထိတွေ့ဂုဏ်ပြုခဲ့ပါတယ်လာမယ့်သတ္တန်အတွင်းဝန်ကြီးချုပ်မိုဒီဟာကာဗွယ်ရေးကိစ္စတွေမှာအမေရိကန်နဲ့ပုံမှုပူးပေါင်းလှုပ်ဆောင်နိုင်တယ်လို့အခက်ခတ်တချို့ကတော့တွက်ချက်ထားပါတယ်အခုလိုအချိန်မှာပဲအိန္ဒိယရဲ့ပြိုင်ဘက်ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးချုပ်ရှိပါရှရေဖာမဟာဗျူဟာမြောက်ပူပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့ဇွန်လ9ရက်နေ့ကတရုတ်ပြည်ကိုရောက်ရှိသွားပါတယ်။သမရရှိဂျင်းပင်ကကြိုဆိုခဲ့ပါတယ်
။中国和巴基斯坦是山水相连的好邻居，信义相交的。
ပါကစ္စတန်ဟာအိန္ဒိယချင်းကောင်းညီအကိုကောင်းတွေဖြစ်ပါတယ်။တရုတ်အနေနဲ့ပါကစ္စတန်ကိုရေရှည်လက်တွဲရမယ်မဟာဗျူဟာမြောက်မဟာမိတ်တွေအဖြစ်အမြဲမြင်ပါတယ်လို့တရုတ်သမရရှိဂျင်းပင်ကပြောဆိုခဲ့ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ရှိဘာရှရက်ကလည်းတမရရှိဂျင်းပင်ရဲ့ဥဆောင်မှုကိုချီးကျူးပြောကြားခဲ့ပြီး BRI ကဘာပတ်လမ်းကြောင်းလိုအစီအစဉ်မျိုးတွေကနေတဆင့်ကဘာငင်းချင်းနဲ့ဖွံ့ဖြိုးတိုးတက်ရေးကိုလိုလားတဲ့ခေါင်းဆောင်အဖြစ်ချီးကျူးခဲ့ပါတယ်။ယထာလန်ကန်လန်းနဲ့ရေနှက်စိတ်တွေအပါအဝင်ဘီလီယံ60ကျော်ဘိုးရှိတဲ့တရုတ်ပါကစ္စတန်စင်ကြံစီမံကိန်းကိုအကောင်အထည်ဖော်နေပါတယ်။ဝီဂါမွတ်စလင်တွေရှိတဲ့ကုန်းတင်ပိတ်တရုတ်ပြည်ရှင်ချမ်းပြည်နယ်ကနေပါကစ္စတန်ကိုယထာလန်ကာလန်နေနဲ့ဖြတ်ပြီးအိန္ဒိယသမုဒ္ဒရာတွေကပါကစ္စတန်ကဝါဒါရင်းနှီးစိတ်အထိစီမံကိန်းဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နဲ့ပိုင်တဲ့အငင်းပွားနေတဲ့ဖိလစ်ပိုင်နိုင်ငံမှာတော့တရုတ်ဟာဖိလစ်ပိုင်အတွက်အဓိကချင်းချောင်းနေတဲ့နိုင်ငံအဖြစ်ဖိလစ်ပိုင်၄ဦးမှ၃ဦးကမြင်တယ်လို့ဇွန်လ9ရက်နေ့ကထုတ်ပြန်တဲ့စစ်တမ်းတစ်ခုမှဖော်ပြပါတယ် OCTA သုတေသနအဖွဲ့ကစစ်တမ်းကောက်ယူရာမှာတုတ်ပြန်ဖြေဆိုသူ1200ကျော်တဲ့က86ရာခိုင်နှုန်းကတရုတ်ဟာအဓိကချင်းချောင်းနေတဲ့နိုင်ငံဖြစ်တယ်လို့ယူဆကြပါတယ်။ထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်ပြင်အရေးတွေအပါအဝင်အင်ဒိုပစိဖိတ်ဒေသဟာရုရှား-ယူကရိန်း၊အစ္စရေး-ပါလက်စတိုင်းစတဲ့အရေးတွေပြီးရင်ကမ္ဘာပေါ်မှာစစ်ရေးနိုင်ငံရေးတင်းမာမှုအများဆုံးရှိတဲ့ဒေသအဖြစ်လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေနဲ့လေ့လာသူတွေကရှုမြင်ထားကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ်။အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါ။ဆက်လက်ပြီးလေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့စီးရေးပဋိပက္ခတွေကြောင့်နိုင်ငံပတ်လည်နေဇက်ကုံတွေရေးတွေကြတန့်ကုန်ပြီးစိုက်ပျိုးမွေးမြူရေးထုတ်လုပ်ရေးနဲ့တင်ပို့ရောင်းချမှုကုံတွေရေးကဏ္ဍတစ်ခုလုံးပြင်းထန်တဲ့ရက်ခတ်မှုတွေနဲ့ကြုံနေရပါတယ်ဒီလိုအကြောင်းအရာတွေအပြင်တပတ်အတွင်းသီးနှံကုံစည်နှုန်းတွေကိုလည်းတင်ပြထားပါတယ် The Farmer Time Media ကတင်ဆက်ပေးထားတာပါ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီစပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်တဲ့သူကျွန်မမေစိဘဲကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ခရမ်းကျင်းသီးနဲ့ကော်ပီတုပ်ဈေးနှုန်းတွေစံချိန်တွေမြင့်တက်နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်ပြည်တွင်းမှာစားသုံးမှုများတဲ့ခရမ်းကျင်သီးနဲ့ကော်ပီတုပ်ဈေးနှုန်းတွေဟာမကြုံစဘူးစံချိန်တွေဈေးနှုန်းမြင့်တက်မှုတွေဖြစ်ပေါ်နေတယ်လို့လေယာထွက်ကုန်ကုန်စည်သီးနှံရောင်းချသူတွေကပြောဆိုကြပါတယ်ခရမ်းကျင်သီးနဲ့ကော်ပီတုပ်ထွက်ရှိတဲ့ရှမ်းပြည်နယ်အောင်ပန်းဈေးကွက်မှာကိုအလေးချိန်တပိတ္တာဝန်းကျင်ရှိတဲ့ကော်ပီတစ်ထုပ်ကို3600ကျပ်နှစ်ပိတ္တာနီးပါးရှိတဲ့ကော်ပီတစ်ထုပ်ကို3800ကျပ်ဈေးအထိရောက်ရှိနေပြီးခရမ်းကျင်သီးကတပိတ္တာကို3500ကနေ4000ကျပ်အထိစံချိန်တွေမြင့်တက်နေတာဖြစ်ပါတယ်ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေအပါအဝင်တခြားနယ်ဒေသတွေမှာတော့နေရာဒေသလိုက်တည်ယူပို့ဆောင်ရေးကုန်ကြစရိတ်ပေါ်လိုက်ပြီးဂေါ်ဘီတစ်ထုပ်ကို9000ကျပ်ခရမ်းကျင်သီးတစ်ပိတ်သားကို8000ကျပ်အထိပေါက်ဈေးရှိနေတယ်လို့စားသုံးသူတွေကပြောဆိုကြပါတယ်ခရမ်းကျင်သီးနဲ့ဂေါ်ဘီတို့ကိုရှမ်းပြည်နယ်မှာအများဆုံးစိုက်ပျိုးတာဖြစ်ပါတယ် တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မှာလည်းခရမ်းကျင်းသီးနဲ့ဂေါ်ပြည်ထုတ်စိုက်ပျိုးထွက်ရှိမှုနှုန်းရော့ကျတဲ့အပြင်73စီဈေးနှုန်းနဲ့တယ်ယူပို့ဆောင်ရေးဈေးရိတ်တွေကြောင့်ဈေးတွေမြင့်တက်လာတာလို့အောင်ပန်းမြို့နယ်ကကုံစိန်းသီးနှံပွဲုံပိုင်ရှင်တဦးကသုံးသပ်ပါတယ်။ခရမ်းကျင်းသီးနဲ့ဂေါ်ပြည်ထုတ်တွေဒေသတာအစုံကအများပြားထွက်ပေါ်ခဲ့တဲ့ပြီးခဲ့တဲ့မတ်လအတွင်းကတော့ပြည်တွင်းဈေးကွက်မှာခရမ်းကျင်းသီးတပိတ်သား100ကျပ်ဂေါ်ပြည်ထုတ် 900 ကျပ်လောက်သာဈေးရရှိလို့တောင်သူတွေရှုံးပေါ်ခဲ့ကြပါတယ်။
စိန်တလုံးတည့်ရဲ့ဒီရောက်အားရှိနေချိန်မှာအရေးတွင်းနဲ့ထုတ်ပုံမှုကိုဂီဆိုင်ကြဖို့ကုန်သည်တွေကတိုက်တွန်းကြံပြူလာပါတယ်။လက်ရှိတရုတ်နိုင်ငံကမြန်မာစိန်တလုံးတည့်ရဲ့ဒီကိုဒါအဓိကဝေယူနေတဲ့ကာလဖြစ်နေရကြောင်းအရေးတွင်းနဲ့ထုတ်ပုံမှုပိုင်းကိုအကောင်းဆုံးလုပ်ဆောင်ကြဖို့အတွက်ဈေးကွက်ကြွမ်းကျင်မှုရှိတဲ့ Messapok လုပ်ငန်းရှင်ကြီးကတိုက်တွန်းကြံပြူထားပါတယ်။တည့်ရည်ကိုမန္တလေးတိုင်းနဲ့စကိုင်းတိုင်းတို့မှာဧပြီလကနေမေလအတွင်းခုဆုတ်တင်ပို့ကြရပြီးရှမ်းပြည်နယ်မှာတော့ဇွန်လ20ရက်နေ့နောက်ပိုင်းမှာဒါတည့်ရည်လိုက်လိုက်ပေါ်ထွက်တာပဲဖြစ်ပါတယ်။လန်ကြီးအချိန်ကြာမြင်တာကြောင့်တရုတ်ဘက်ကရောက်ချိန်မှာတော့တည့်ရည်တွေပုတ်ပူပျက်စီးကုန်မယ်ဆိုရင်ကုန်ဖူးငွေပြင်လန်စီရဲ့နဲ့အလုပ်သမားစီရဲ့ပါဆုံးရှုံးမှဖြစ်လို့အရေးတွေကောင်းမှုပြီးတာရှိခံနိုင်မဲ့အသည့်တွေကိုပဲစနစ်တကျထုတ်ပို့တင်ပို့ကြဖို့အတွက်အကြံပြုရတာဖြစ်တယ်လို့မူစင်နဆက်မှရှိတဲ့ခွန်ညိုသတိပွဲရုံးကပြောပါတယ်တရဆိုင်တောင်သူတွေအနေနဲ့ကလည်းတရရာဒီမစတင်မီနဲ့မခူးဆွခင်ချေတွေမှာအတီးအိတ်ဆွတာတွေမြေဩဇာကျွေးရာတွေဆေးဖြင်တာတွေကိုလည်းစနစ်တကျလှုပ်ဆောင်တည်တယ်လို့တရဆိုင်တောင်သူတူကလည်းဆိုပါတယ်တရုတ်နိုင်ငံကတရတီတင်ပို့ရမှာတော့မိုင်လားတာလောလန်ကြောင်ကနေတွားရတဲ့အတွက်အချိန်နဲ့ကုန်ကြစရိတ်ကနှစ်ဆလောက်မြင့်တက်နေပါတယ်တီယိုဘယ်မှာတော့တည့်ရည်အလုံးလေးစေကနေ55လောက်ပါတဲ့16ကီလိုသချင်ကိုတည့်ရည်ရွှန်ဝင်150ကနေ160ဝန်းကျင်ထိပဲရရှိနေတယ်လို့ကုန်သည်တွေကပြောပါတယ
်။နေဆက်ကုန်သွယ်ရေးဂိတ်တွေကုန်သွယ်မှုမလုပ်နိုင်လို့တောင်သူတွေပါဝင်ကုန်သွယ်ရေးကဏ္ဍတစ်ခုလုံးကြီးမားတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာဖြစ်ပေါ်လာတဲ့တိုက်ပွဲတွေကြောင့်တရုတ်နယ်စပ်အပါအဝင်ထိုင်းအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကုန်သွယ်မှုတွေပါရပ်တန့်ကုန်တာကြောင့်တောင်သူတွေကုန်သွယ်တွေအပါအဝင်ကုန်တင်ချလှုပ်တာကုန်ကားသမားတွေကစားလို့ကုန်သွယ်ကဏ္ဍတစ်ခုလုံးပေါ်ကြီးမားတဲ့ရိုက်ခတ်မှုတွေရှိလာတယ်လို့ကုန်သွယ်တွေကပြောဆိုထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေအပြင်းထန်ဆုံးဖြစ်ပွားခဲ့တဲ့2020ခုစစ်စင်ရေးနောက်ပိုင်း2023အောက်တိုဘာလကစားလို့တရုတ်နယ်စပ်ကမူဆယ်လွဲကျဲရှင်းရွှေဟော်နဲ့ကမ်ပိုက်တီနယ်စပ်စခန်းတွေမှာကုန်သွယ်မှုအားလုံးရပ်တန့်ခဲ့တာဖြစ်ပါတယ်။တရုတ်နယ်စပ်ဂိတ်တွေကနေကုန်သွယ်မှုမလုပ်နိုင်တာကြောင့်မြန်မာတရုတ်နှစ်နိုင်ငံကုန်သွယ်မှုပမာဏကပြီးခဲ့တဲ့နှစ်ကာလအတွင်းနဲ့နှိုင်းယှဉ်ရင်အမေရိကန်ဒေါ်လာတန်း100ကျော်ရော့ကျသွားတယ်လို့လည်းစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနစာရင်းတွေမှာဖော်ပြထားပါတယ်
။ကျွန်တော်ဆိုလုံနာနေရကြပြီ။ရန်ကြောင်းမှမကောင်းပဲ။တရုတ်ဘက်ကစံလဲသိမ့်မသွင်းနိုင်ကြတော့ဘူး။သူတို့မှလို့ဒီဘက်ကပို့ဖို့စီစဉ်ပြီးပို့ပေးရင်တော့လမ်းကြောင်းကမကောင်းဘူးလေဆိုတော့ဗျာတစ်ခါပြက်နှစ်ခါပြက်နဲ့သူတို့ကမမာကျင်ကြတော့ဘူးကျွန်တော်မန္တလေးပြန်လာနေတာ9လလောက်ရှိပြီ2023နိုဝင်ဘာလကုန်လောက်ထိကိုယ့်လက်ထဲကဝယ်ထားပြီးကုန်တွေကိုမှီးပြီးပို့နေရတယ်ဒါတော့အကုန်မပို့နိုင်ဘူးလေကြောက်တော့လေရက်ပြက်လိုက်ရတော့ဗောဗျာကျုပ်ကဒီလမ်းကြောင်းသမားဆိုတော့လမ်းကြောင်းတေချာမကောင်းမချင်းတခြားဘက်ကနေလဲမသွားကြည့်မှုဖြစ်နေတာဗျို့
မိနောင်မဟာမိတ်အဖွဲ့ဝင်ကိုကန့်တပ်ဖွဲ့ MNDA ထိန်းချုပ်ထားတဲ့ချင်းရွှေရော20ကုံတွေစခန်းကို2024ခုနှစ်မတ်လကပြန်လည်ဖွင့်လှစ်ပေးခဲ့ပင်မဲ့အခုချိန်အထိကုံတွေမှုမရှိသေးဘူးလို့ဆိုပါတယ်ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မဟာမိတ်တွေထိန်းချုပ်ထားတဲ့လွယ်ကျဲကုံတွေစခန်းကလည်းလက်ရှိချိန်အထိကုံတွေမှုရပ်တန့်နေသေးတာကိုတွေ့ရပါတယ်ကမ်ပိုက်တီတာချီလိန်နဲ့ကျိုင်းတုံမိုင်းလာနေဆက်ပမာတော့ကုံသွဲမှုအနှဲငယ်ရှိနေပါတယ်။နေဆက်လမ်းကြောင်းတွေပိတ်နေချိန်နဲ့အတူပင်လယ်ကြောင်းကုံသွဲမှုကလည်းတတ်မှတ်ထားတဲ့လုံထုံးလုံနီးတွေကြောင့်အယောင်းဝယ်ကုံတင်ကုံချပြုတ်လောက်ရမှာအခက်အခဲတွေရှိနေပြီးအချိန်ကြန့်ကြာမှုနဲ့ကုံကြစရိတ်တွေလည်းမြင့်တက်နေတဲ့အတွက်တွက်ချေမကိုက်တော့ဘူးလို့ကုံသွဲအတိုင်းဝိုင်းကပြောပါတယ်
။ပြင်မကြည့်ဘူး။ဒီကြောင်းကပို့တာကုံကြစရိတ်ကနှစ်ဆရင်းကပေါ့နော်။ခုက30မီကတော့ပူကုံလာတိမ်ပို့ဆောင်ရေးစီးနော်အဲ့ဒါ။သူကကန့်သတ်ချက်တွေများတယ်လေ။ရင်းနဲ့ညှိလို့မရဘူးရင်းနဲ့ပဲညှိနေရတယ်ညှိရဌာနလည်းကြည့်အောင်သုံးလေးဌာနလောက်ဆိုတော့ခင်ဗျားကခင်ဗျားစဉ်းစားကြည့်ပေါ့အကျိုးနဲ့လည်းဘယ်လိုလုပ်တွက်ချေခဲ့မှာလဲခုညီမတို့လည်းကြားမှာပါရေးတဲ့ကွန်ပျူတာစီးပလဲတဲ့စနစ်ဆောင်ရွက်တော့မယ်တဲ့ အဲ့တော့တိုင်ပူဆောင်ရေးလုပ်ငန်းတွေကဒီပုံစံတိုင်းနဲ့သာဆိုရင်ဒီမူဝါဒတွေနဲ့နောက်ပြီးဒီနိုင်ငံရေးအနေထားနဲ့ဆိုရှားလီတိတ်တော့ဇွဲနိုင်မှမတင်သေးဘူးကွာကျွန်တော်အဲ့လိုပဲပြောနေတယ်
တိုင်းနာလနကိုင်းတပ်ဖွဲ့တွေထိန်းချုပ်ထားတဲ့တရုတ်နယ်စပ်ခိတ်တွေမှာကုံသွယ်မှုတွေမပြုတ်လုံနိုင်တာကတရုတ်ဘက်ကကုံသွယ်မှုစည်းကမ်းတွေကိုတင်းကျပ်လိုက်တာအပါအဝင်စစ်ကောင်စီလက်အောက်ခံကုံသွယ်ရေးဝန်ထမ်းတွေလုပ်ငန်းပေါ်မှာမရှိတော့တာကြောင့်လဲပါဝင်တယ်လို့နယ်စပ်ကုံသွယ်တွေကသုံးသပ်ကြပါတယ
်မန္တလေးကုံစီတိုင်းစည်းကွယ်မှာဇွန်လ17ရက်နေ့ကမြေပဲအနီလုံးစံတပိတ်တာကို9300ကနေ8000ကျပ်S1 လုံးစံတိကတပိတ်တာကို9300ကနေ9500ကျပ် S1 စီစံကတပိတ်တာကို6900ကျပ်ကနေ9200ကျပ်အတီတီပေါက်ဈေးရှိနေပြီးအမျိုးအစားလိုက်တပိတ်တာကို300ကနေ600ကျပ်ကြားဈေးမြင့်တက်လာတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်စီနယ်တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
် VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
အခုတော့ဥဒုရာသီနဲ့အနာဂတ်ကဘာအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပါတော့မယ်တမုတ်တရားရေးအပူချိန်တွေပုံမှန်ထက်တိုးလာနေတာကြောင့်ကဘာတဝမ်းတန်တာတောက်ကြောက်တန်းကြီးတွေထိခိုက်ပျက်စီးလာတာတမိုင်းမှာအဆိုးဆုံးလို့ပြောရမယ့်အခြေအနေကိုရောက်ရှိနေပါပြီလူသားမျိုးနဲ့အတွက်အရေးကြီးလာတဲ့တန်တာကြောက်တန်းကြီးတွေပျက်စီးလာတဲ့အခြေအနေတွေကိုဂျွန်လ၈ရက်နေ့ကမ္ဘာသမုဒ္ဒရာများနေမှာပဲသိပ္ပံပညာရှင်တွေကမိပေါင်းထိုးပြောပြခဲ့ကြပါတယ်ဥရုယာစီနဲ့အနာဂတ်ကမ္ဘာမှာကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ပြထားပါတယ်
ကဘာတဝမ်းကတနာကြောက်တန်းကြီးတွေပျက်စီးရွရွလာတာအခုဆိုရင်စတုတ္ထအချိန်မြောက်ဖြစ်ပါတယ်။ဥဒုယာတိပြောင်းလဲလာတဲ့အကျိုးဆက်ပင်လယ်ရေတုတွေပူနွေးလာတာကြောင့်တနာကြောက်တန်းတွေတည်ဆုံလာတာလို့သိပ္ပံပညာရှင်တွေကပြောပါတယ်။2023ခုနှစ်ဖေဖော်ဝါရီလကနေလက်ရှိအချိန်ထိတနာကြောက်တန်းကြီးတွေပျက်စီးလာတယ်လို့အတည်ပြုပြောဆိုထားကြတဲ့နိုင်ငံပေါင်းက53နိုင်ငံထံမှနေရှိတယ်လို့ American သမုဒ္ဒရာနယ်လူထုဆိုင်ရာကြီးကြပ်ရေးဌာန NOAA ကဧပြီလအစည်းအဝေးမှာဖော်ပြထားပါတယ်။တနာကြောက်တန်းကြီးတွေတကမ္ဘာလုံးတိုင်းတာနဲ့ပျက်စီးလာတယ်လို့ပြောနိုင်ဖို့ဆိုရင်တော့ Atlantic Pacific နဲ့အိန္ဒိယသမုဒ္ဒရာတွေအပါအဝင်ကမ္ဘာတောင်နဲ့မြောက်ဘက်ခြမ်းကတနာကြောက်တန်းတွေရဲ့အခြေအနေတွေကိုပါမှတ်တမ်းတင်ထားဖို့လိုပါတယ်။တနာကြောက်တန်းတွေရဲ့အစာရင်းမြစ်ဖြစ်တဲ့ရင်းညှိတွေကွာထွက်လာတဲ့အခါတနာကြောက်တန်းတွေအယောင်ကျော်လာတတ်ပါတယ်။အဲ့ဒီလိုတာရှိဖြစ်လာပြီဆိုရင်တော့တနာကြောက်တန်းတွေတည်သွားတတ်ပါတယ်။အခုလိုတနာကြောက်တန်းကြီးတွေအယောင်ပြောင်းလာတာကိုဒေတာအတော်များများမှတွေ့နေရတာပါ။ကမ္ဘာအကြီးဆုံးတနာကြောက်တန်းကြီးဖြစ်တဲ့ဩစတြေးလျနိုင်ငံက Great Barrier Reef မှာလဲ2022ခုနှစ်အတွင်းအယောင်တွေပြောင်းလာတာကိုတွေ့ရပါတယ်။2024 March လအတွင်းဆန်းစစ်လေ့လာခဲ့တာမှာတော့တနာကြောက်တန်းတွေအကြီးအကျယ်အယောင်ပြောင်းလာနေတာကိုတွေ့ရတယ်လို့ Great Barrier Reef ထိန်းသိမ်းဆောင်ကြီးအာနာပိုင်တွေကပြောပါတယ်
The reality for what's happening in the Great Barrier Reef unfortunately isn't a surprise.
Great Barrier Reef တန်တာကြောက်တန်းကြီးတွေအခုလိုအဖြစ်နဲ့ကြုံရတာစိတ်မကောင်းစရာပါ။ဒါပေမဲ့အံ့ဩစရာတော့မဟုတ်ပါဘူး။ကမ္ဘာအပူချိန်တွေမြင့်တက်လာတဲ့အကျိုးဆက်ကြောင့်အခုလိုထိခိုက်ပျက်စီးလာတာဖြစ်ပါတယ်။ဒါအလွန်သေးကြပါတယ်။ပြီးခဲ့တဲ့ဆန္ဒလတာကာလအတွင်းကျွန်တော်တို့မျက်မြင်တွေ့ခဲ့ရတာတွေကြောင့်ရောသိပ္ပံပညာရပ်တွေကြောင့်ပါအခုလိုပြောနိုင်တာပါ။
မကြုံစဘူးအပူချိန်တွေမြင့်တက်မှုနဲ့ကြုံရတဲ့အတွက်တနာကြောက်တန်းဧရိယာအတော်များများပျက်စီးလာနေပြီးတော့2016နဲ့2019ခုနှစ်တုန်းကအဖြစ်လိုပဲလို့လဲပါမောက်ခဘီဒန်ကပြောပါတယ်။ဆန်နတာကလအတွင်းကမ္ဘာသဝန်းကတနာကြောက်တန်းတွေအယောင်ပြောင်းလာတာဒါဒုတိယအကြိမ်ပါ။2019ခုနှစ်တုန်းကလည်းအယ်နီညိုအပူလမ်းကြောင်းပင်လယ်ရေရဲ့အပူချိန်မြင့်တက်ပြီးတော့တနာကြောက်တန်းကြီးတွေထိခိုက်ပျက်စီးရပါသေးတယ်။သုံးနှစ်ထိကြာတဲ့အယ်လီညိုအပူလိုင်းတန်ကြောင့်2010နဲ့1998ခုနှစ်တုန်းကအချိန်တွေထက်ပိုပြီးတော့ထိခိုက်ပျက်စီးလာခဲ့ရတာပါ2023ခုနှစ်ဟာစံချိန်တဲ့အပူဆုံးနှစ်ဖြစ်တဲ့ဆိုတဲ့ကြေညာချက်ထွက်လာပြီးတဲ့နောက်မှာတော့တနာကြောက်တန်းတွေတည်တည်တသာပျက်စီးလာပါတယ်တတိယအကြီးဆုံးတနာကြောက်တန်းကြီးတွေရှိရာ Florida Coral Reef မှာလည်း2023ခုနှစ်အတွင်းတနာကြောက်တန်းတွေထိခိုက်ပျက်စီးလာတာကိုအထင်ရှားတွေ့ခဲ့ရတာပါအတ္တန်တိတ်တမုတ်တရားဖလော်ရီဒါကမ်းလွန်ပင်လယ်ပြင်နဲ့ကရီဘီယံပင်လယ်ခွေ့ကတနာကြောက်တန်း 69.9 ရာခိုင်နှုန်းအထိအကြီးအကျယ်ထိခိုက်ခဲ့ရပြီးတော့ Stick Horn နဲ့ Elkhorn အပင်မျိုးစိတ်အတော်များများပျောက်ွယ်သွားခဲ့ရတယ်လို့ NOAA ကပြောပါတယ်NOAA တနာကြောက်တန်းသူတေတီ Ian Nock ကခုလိုပြောပါတယ
် The situation right now is pretty dire We are in the 11th.
Let's see, Chini got to Subari. Kabatawanunga, Tana Chowdani, GJ, Yang Pianani Bari. The Kabalon Dandane, Tana Chowdani, Gulu, Piacilara, DJ Mioba. Dikesago, Poboli, Tabo Talu, Miarobo.
The chain Tema, the Chatik Bampina Shinaga, Billet the Mokdiate, Satona, met Tana Chowdanigo, Dakwe, Kanri, and Malijim, we told Nibare.
So we know that we can make corals stronger, more capable.
ကျွန်တော်တို့မျှော်လင့်ချက်ဒီမပြတ်သေးပါဘူး။ဒီလိုအခြေအနေတွေပြောင်းလဲပြစ်လို့ရအောင်လုပ်နိုင်ကိန်းတန်းတွေရှိပါသေးတယ်။အပူဒဏ်ပိုခံနိုင်တဲ့တဏှာကြောက်တန်းတွေဖြစ်လာအောင်ဓာတ်ခွဲကန်းတွေထဲမှာလေ့ကျင့်မွေးထုတ်ပေးနေပါတယ်။စံတန်းတွေထဲမှာလည်းအပူဒဏ်ကိုပို့ပြီးတော့ခံနိုင်ရည်ရှိတဲ့တဏှာကြောက်တန်းတွေကိုဖော်ထုတ်ပါတယ်။
ကျွန်တော်ရဲ့တက်ခွဲကမ်းမှာရောအခြားတက်ခွဲကအတော်များများမှာပါအခုလိုလောက်ကင်နေပါတယ်တဏှာကြောက်တန်းတွေရဲ့ဂေဟဗေဒစနစ်တွေပြန်လဲပြုပြင်နိုင်အောင်ဒီလိုနီးလန်းတွေနဲ့လောက်ကင်လို့ရပါတယ်တကယ်အစီအမံငင်းကြီးတစ်ခုလို့စပြီးလောက်ကင်ဖို့တော့လိုပါတယ်အနဝမျိုးစေ့အားလုံးရဲ့25ရခိုင်နှုန်းကျော်ကိုထိန်းသိမ်းထားတဲ့ရေအောက်ဂေဟဗေဒစနစ်ကိုကွယ်ဖို့ဆိုတာလွယ်ကူတော့အလိုမဟုတ်ဘူးလ နဲ့ butterfly fish ၅မျိုးတွေအပါအဝင်ပြောင်းလဲလာတဲ့ရာသီဥတုနဲ့လိပ်လျောညီထွေဖြစ်စေမဲ့ရင်းနေသတ္တဝါတွေကိုတက်ခွဲခန့်တွေထဲမှာစမ်းသပ်လေ့ကျင့်မွေးထုတ်ပေးနေပါတယ်။ 2023 နှစ်ကလာတော့ဖလော်ရီဒါကီးစ်ကျွန်းစုတွေကသနာကျောက်သားတွေကာကွယ်ထိန်းရေးအစိုးရနဲ့ပညာရေးဖွဲ့အစည်းတွေအပြင်တက်ကြွလှုပ်ရှားတဲ့အုပ်စုတွေကဝိုင်းဝန်းဆောင်ရွက်ခဲ့တာပါ။ Florida Keys အောက်ဖက်အတ္တလန်တိတ်သမုဒ္ဒရာရေမျက်နှာပြင်ရဲ့ဖြန်းမြအပူချိန်ဟာ 29.5°C ရှိခဲ့ပေမဲ့လို့2023ဇူလိုင်လအထက်မှာတော့ 33°C ထိကိုရောက်လာခဲ့တယ်လို့ NOAA ကပြောပါတယ်။ အဲဒီလိုရင်းမြစ်နယ်ပြင်အပူချိန်မြင့်တက်လာတဲ့အတွက်တနာကျောက်တန်းတချို့အပိုင်းတွေမှာအယောင်တွေပြောင်းပြီးတော့ထိခိုက်ပျက်စီးလာတာပါ။ဆက်မှုခေဥကာလ1900နဲ့1900ခုနှစ်ကြားဖျမ်းမြကပအပူချိန်ထက်တစ်သက်မ၅ဒီဂရီကျော်မတော်အောင်ပါရီမြုပ်မှာနိုင်ငံဆောင်သဘောတူခဲ့ကြပေမဲ့လည်းအပူချိန်ကဆက်ပြီးတော့မြင့်တက်လာနေပါတယ်။ဒါကြောင့်လဲတနာကျောက်တန်းကြီးတွေအပါအဝင်တဘာဝပတ်ဝန်းကျင်မှာအခုလိုအကြီး
ဥဒုယာတိပြောင်းလဲမှုကိုထိန်ချုပ်မှဖြစ်ပါလိမ့်မယ်လို့လဲကမ္ဘာသမုဒ္ဒရာများနေမှာပညာရှင်တွေကအထူးသတိပေးနှိုးဆော်ခဲ့ကြပါတယ်ကျွန်မနှောင်းလာပါအခုဆက်လက်ပြီးတော့သတင်းတွေကသုဒအစီအစဉ်ကိုတင်ဆက်ပါအောင်မယ် ကဘာဝမှာဆယ်စုနှစ်ပိုင်းအတွင်းအိုးအိမ်ဆုံးကွာထွက်ပြေးကြရတဲ့ဒုက္ခသည်90ရာခိုင်နှုန်းကျော်တိုးလာတယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်ဒုက္ခသည်တွေကိုကာကွယ်ပေးဖို့နဲ့သူတို့ရဲ့ရပိုင်ခွင့်တွေကိုကုလသမဂ္ဂကဘယ်လိုပြဋ္ဌာန်းထားပါသလဲသတင်းတွေကသုဒအစီအစဉ်မှာမှတ်ညွှန်ညွှန်လင်ကပြောပြပေးထားပါတယ်
ကုလသမဂ္ဂရဲ့ဒုက္ခသည်အရေးဆိုင်ရာမဟာမင်းကြီးရုံး UNHCR ကပြောဆိုထားပါတယ်ဒီအရေးအတွက်က UNHCR ရဲ့စည်ရင်းစရာအောက်မှာရှိနေတဲ့အရေးအတွက်ပဲရှိသေးတာပါ စစ်ပွဲတွေ အကြမ်းဖက်သမားတွေရဲ့နှိပ်စက်ညှဉ်းပန်းမှုတွေကနေမိနစ်တိုင်းမိနစ်တိုင်းမှာလူ 20 လောက်ဟာထွက်ပြေးတိမ်းရှောင်နေရတယ်လို့လဲကုလသမဂ္ဂကပြောဆိုထားတာပါကမ္ဘာလူဦးရေအရလူ 69 ယောက်မှာတယောက်ကအိုးအိမ်ဆုံးခွာထွက်ပြေးနေရတယ်လို့လဲဆိုပါတယ်လွန်ခဲ့တဲ့ 10 ဆုနှစ်တွေကထဲ90ရာခိုင်နှုန်းများလာတဲ့အခြေအနေလို့လဲတာဝန်ရှိသူတွေကပြောကြပါတယ် ဒီအခြေအနေတွေအတိုင်းဆက်ရှိနေမယ်ဆိုရင်တော့အခု2024မှာအိုးအိမ်ဆုံးခွာထွက်ပြေးရသူပေါင်းတန်း124လောက်အထိများလာနိုင်တယ်လို့လည်းပြောတာပါဒီလိုကမ္ဘာနိုင်ငံတချို့မှာပဋိပက္ခတွေကြီးမားလာတာနဲ့အတူဒုက္ခသည်အရေးအတွက်လည်းများလာတာကြောင့်ဒုက္ခသည်တွေအတွက်ကာကွယ်ရတဲ့အခွင့်အရေးတွေကိုကုလသမဂ္ဂကတရောင်900တခုနှစ်ကစပြီးပြဋ္ဌာန်းချက်တွေသတ်မှတ်ပြဋ္ဌာန်းပေးခဲ့ရပါတယ်
ဒီ ပြဋ္ဌာန်းချက်တွေထဲမှာ ဒုက္ခသည်တွေကို အတင်းအကျပ်ပြန်မပို့ဘူး UNHCR ရဲ့ ဒုက္ခသည်များဆိုင်ရာ သဘောတူစာချုပ်ချုပ်ဆိုထားတဲ့ နိုင်ငံတွေထဲကို ဝင်လာကြတဲ့ ဒုက္ခသည်တွေကို အပြစ်ပေးတာတွေမလုပ်ဖို့ အလုပ်လုပ်ပိုင်းခွင့် ပညာသင်ခွင့် ကူညီကယ်ဆယ်မှုတွေကို လက်ခံနိုင်ခွင့် ဘာသာရေးလွတ်လပ်ခွင့် တရားရေးဆိုင်ရာရပိုင်ခွင့် ပိုင်းနဲ့နယ်မြေအတွင်းမှာ လွတ်လပ်လပ်သွားလာခွင့် ခရီးသွားလာခွင့်ဆိုင်ရာအထောက်အထားနဲ့ ကိုယ်ရေးဆိုင်ရာသက်တည်ကံအထောက်အထားရပိုင်ခွင့် စတဲ့အချက်လက်တွေလည်းပါရှိပါတယ် ဒါပြင်ဒုက္ခသည်တွေအရေးအတွက်အလေးထားဆောင်ရွက်နိုင်ရေးတိုက်တွန်းတဲ့အနေနဲ့နှစ်စဉ်ဇွန်လ20ရက်နေ့ကိုလည်းဝေါ်ရီဖျူဂျီဒေးကမ္ဘာဒုက္ခသည်များဆိုင်ရာနေ့အဖြစ်သတ်မှတ်ပြီး2000တခုနှစ်ကစလို့နိုင်ငံအနှံ့ဒုက္ခသည်အရေးအတွက်အခမ်းအနားတွေကျင်းပကြတာပါ
အရေးအချက်လက်တွေရတော့လွန်ခဲ့တဲ့ 2023 နှစ်ကုန်အထိနှိမ့်ဆက်ညှိမှန်းမှုတွေပဋိပက္ခတွေအကြမ်းဖက်မှုတွေလူအခွင့်ရေးချိုးဖောက်မှုတွေလိုစိုးစိုးဝါးဝါးအဖြစ်ပျက်တွေကြောင့်မိမိနေရအိုးအိမ်ကိုစွန့်ခွာပြီးတိမ်းရှောင်နေရသူပေါင်းကမ္ဘာအနှံ့ 113.3 ချောင်းတန်း ပြည်ရင်းရွှေ့ပြောင်းနေထိုင်နေရသူပေါင်းက 68.3 တန်း နိုင်ငံရေးခုလုံခွင့်ရှောက်ထားသူတွေက 6.9 တန်း နဲ့ နိုင်ငံတကာရဲ့ကာကွယ်စောင့်ရှောက်မှုလိုအပ်နေသူပေါင်းက 9.8 တန်းရှိပါတယ် ဒီလိုနေရစွန့်ခွာထွက်သွားရသူပေါင်း 118 တန်းကျော်မှာ 18နှစ်အောက်အရွယ်ကလေးတွေကစုစုပေါင်း 48 ခုနှစ်တန်းပါဝင်ပါတယ် UNHCR ရဲ့ဒုက္ခသည်ကူညီဆောင်ရှောက်မှုအောက်မှာရှိနေတဲ့နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံကလည်းဒုက္ခသည်အများဆုံးစည်းရုံးဝင်နိုင်ငံတစ်ခုဖြစ်ရှိနေပြီး 2024 UNHCR စည်းရုံးဝင်စုစုပေါင်းနှစ်သန်းနီးပါးရှိလာပြီလို့ဆိုပါတယ် UNHCR စည်းရုံးစရာတွေအရတော့ဆီးရီးယားကဒုက္ခသည်တွေကအများဆုံးဖြစ်ပါတယ် အခုလိုတနေ့ထက်တနေ့တိုးလာတဲ့ဒုက္ခသည်တွေကိုကူညီကယ်ဆယ်ထောက်ပံ့နိုင်မှုအတွက် UNHCR ကိုအများဆုံးလှူဒါန်းနေတဲ့နိုင်ငံတွေနဲ့အဖွဲ့အစည်းတွေကတော့ American ပြည်ထောင်စု၊ဥရောပသမဂ္ဂ၊ဆွီဒင်၊ဒိန်းမတ်၊နယ်သာလန်၊ဂျပန်၊နော်ဝေး၊ဂျာမနီ၊ကုလသမဂ္ဂနဲ့ဆွစ်ဇာလန်နိုင်ငံတွေဖြစ်ကြပါတယ် ဒီနှစ် 2024 အတွက်အမေရိကန်ပြည်အောင်စုက35တန်းကျော်၊ဥရောပသမဂ္ဂက142တန်းကျော်၊ဆွီဒင်က138တန်းကျော်၊ဒိန်းမတ်က96တန်းကျော်၊ဂျပန်က89တန်းကျော် ဂျာမနီက
66.3%ကျော်၊ကုလသမဂ္ဂက68%ကျော်နဲ့ဆွစ်ဇာလန်နိုင်ငံက53%ကျော်တို့ဒုက္ခသည်တွေအတွက်လှူဒါန်းချစားပါတယ်ရှင်။ဗီအိုရဲ့တနင်္ဂနွေနေ့မနေ့မနေ့ဖက်အသံနဲ့အစီအစဉ်ကိုဆက်လက်ကြည့်ရှုနောက်တော့တာဆင်ရရပါ။အခုတော့သတင်းအကျဉ်းချုပ်တွေကိုတင်ပြပေးပါဦးမယ်ခင်ဗျာ။ ရုရှားရဲ့ယူကရိန်းကျူးကျော်စစ်အဆုံးသတ်နိုင်ဖို့ရည်ရွယ်တဲ့ငြိမ်းချမ်းရေးထိပ်သီးညီလာခံကိုစတင်တဲ့ကဆွစ်ဇာလန်နိုင်ငံမှာစတင်ခဲ့ပြီးနိုင်ငံပေါင်း 90 ကျော်ကခေါင်းဆောင်တွေဆူဝေးခဲ့ကြပေမဲ့ရုရှားကိုယ်စားလှယ်အဖွဲ့ပါဝင်ခြင်းမရှိသလိုတရုတ်ကလည်းတယောက်ချင်းမရှိပါဘူး။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီအဆိုပြုထားတဲ့အချက်ဆက်ချက်ပါငြိမ်းချမ်းရေးအစီအစဉ်ကိုထောက်ခံပြီးယူကရိန်းစစ်ပွဲအဆုံးသတ်ရေးရုရှားကိုဖိအားပေးမယ်လို့မျှော်လင့်ရပါတယ်။ အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမ်းလှမ်းထားတဲ့ဂါဇာကမ်းမြောင်အပြစ်ခတ်ရစရေးအဆိုပြုချက်ဖော်ဆောင်နိုင်ရေးနီလန်းရှာဖို့ကာတာနဲ့အင်ဂျင်နိုင်ငံကိုယ်စားလှယ်တွေမကြခင်ဟာမတ်စ်အဖွဲ့နဲ့တွဲဆုံမှုရှိတဲ့ကြောင်းအမေရိကန်အင်ဂျူရောကစနေနေ့မှာပြောကြားလိုက်ပါတယ်။ရှမ်းပြည်နယ်အရှေ့မြောက်ပိုင်းဝါပြည်နယ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာခဲမပြူလို့ခေါ်တဲ့တံပြူပ တရင်ဌာနကပြောဆိုထားပါတယ်တရင်ချင်းချုပ်တွေကတော့ဒီလောက်ပါပဲဒီကနေ့အတန်းလွင့်အစည်းအဝေးကိုတာဝန်ယူခဲ့သူတွေတော့မှအစည်းအဝေးထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပါတယ်ရုပ်တံဒရရကတော့အစည်းအဝေးဖြစ်နေကတော့ကျွန်တော်ဇုံဘိုးကျော်ကတာဝန်ယူခဲ့သူဖြစ်တာဝန်ယူခဲ့ပါတယ်VO ရဲ့အတန်းလွင့်အစည်းအဝေးလေးဒီပါတင်မဲ့ပြီးတင်းငရင်းနဲ့အတန်းလွင့်အစည်းအဝေးလေးဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VO ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ